Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းရဲ့ January 22ရက်တောက်ချာနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစူမြတ်မော်ပါရှင်။ COVID-19 ကာယရောဂါရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှာ COVID-19 ကာယရောဂါကြောင့်သေဆုံးသူ၈လကျရင်၅သိန်းလောက်ထိရှိသွားနိုင်တယ်လို့သမ္မတ Joe Biden ကတတိပေးလိုက်ပါတယ်။ကယောဂါတိုက်ဖြတ်ရေးဘိုင်ဒန်အစိုးရတည်ရအစီအစဉ်တွေကိုကြာသပတေးနေ့တုန်းကရှင်းလင်းပြဆင်ကအခုလိုပြောကြားခဲ့တာပါ
Let me be very clear. Things are going to continue to get worse before they get better. The memorial we
အခြေအနေတွေပြန်ကောင်းမလာခင်မှာပိုဆိုးလာအောင်မဲ့အကြောင်းနဲ့ရှေ့လာမှာတည်ဆုံးသူအရေးအတွက်၅သိန်းလောက်အထိတိုးလာနိုင်ကြောင်းသမ္မတဂျိုးဘိုင်ဒန်ပြောကြားသွားတာဖြစ်ပါတယ်ကယောဂါတိုက်ဖြတ်ရေးလိုအပ်တဲ့အကူအညီထောက်ပံ့မှုတွေကိုအစိုးရတက်ကဆောင်ရွက်နေကြောင်းလဲစာမျက်နှာ198မျက်နှာပါတဲ့အစီအစဉ်တွေနဲ့ပတ်သက်လို့သမ္မတကအင်ဂျီရောမှာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ကယောဂါဆိုင်ရာဆောင်ရွက်မဲ့ကိစ္စတွေနဲ့ပတ်သက်ပြီးသမ္မတအမိန့်ထုတ်ပြန်ချက်10ခုကိုလည်းလက်မှတ်ရေးထိုးခဲ့ပါတယ်။သမ္မတဘိုင်ဒန်ရဲ့ရည်မှန်းချက်တွေထဲမှာရက်တရာအတွင်းအမေရိကန်ပြည်သူသန်းတရာကိုကိုဗစ်ကာကွယ်ဆေးထိုးရေးလဲပါဝင်ပါတယ်။နိုင်ငံတော်ဝန်မှပြည်ထောင်စုအစိုးရအထောက်အပံ့နဲ့ကိုဗစ်ကာကွယ်ဆေးထိုးပေးတဲ့နေရာတရားကိုလည်းဖွင့်လှစ်မှာဖြစ်ပါတယ်။တန်းတရားကိုရက်တရားအတွင်းကိုဗစ်ကာကွယ်ဆေးထိုးမဲ့ရည်မှန်းချက်ဟာလက်တွေ့ဖြစ်နိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ကိုဗစ်ကာယောဂါဆရာထိပ်တန်းအကြံပေးဒေါက်တာအန်တိုနီဖောက်ချီကလည်းပြောကြားပါတယ်။အမေရိကန်ပြည်ထောင်စုမှကိုဗစ်အတည်ပြုလိုနာ24သန်းကျော်သေဆုံးသူ4သိန်း1000ထက်မနည်းရှိနေပါပြီ။နိုင်ငံတော်ကကိုဗစ်ကာကွယ်ဆေးထိုးပြီးသူကတော့လောလောဆယ်မှာ16သန်းလောက်ရှိပါတယ်။တချို့ပြည်နယ်တွေမှာကာကွယ်ဆေးမလောင်းကားတဲ့အခြေအနေတွေလည်းကြုံနေကြပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာဒီမိုကရက်သမ္မတဂျိုးဘိုင်ဒန်ဖြစ်လာတဲ့အပြင်အထက်နဲ့အောက်လွှတ်တော်နှစ်ရပ်လုံးမှာဒီမိုကရက်အမတ်တွေကအရေးအတွက်အနေငယ်နဲ့အသာရသွားပါပြီ။ပုံထုနေတော့ကသမ္မတတဲ့ကျန်းတစ္ဆာဂျိမ်းဆိုးဘွဲအပြီးမှာဒုသမ္မတတဲ့ကာမလာဟဲရစ်ကအထက်လွှတ်တော်အမတ်တွေအဖြစ်ရွေးကောက်ခံရတဲ့ဒီမိုကရက်တစ်ပါတီဝင်၃ယောက်ကိုကျန်းသစ္စာချိန်ဆပေးခဲ့ပါတယ်အဲဒါကြောင့်အမတ်နေရာတရားရှိတဲ့အထက်လွှတ်တော်မှာဒီမိုကရက်ပါတီဝင်အမတ်50ရီပပ်ဘလစ်ကန်ပါတီဝင်အမတ်50ဖြစ်သွားပါတယ်တကယ်လို့မဲခွဲဆုံးဖြတ်ကြရင်တော့ဒုသမ္မတကမဲပေးခွင့်ရှိတာမို့ဒီမိုကရက်တွေက50မဲနဲ့အသာရနိုင်မှာဖြစ်ပါတယ်အောက်လွှတ်တော်မှာတော့ဒီမိုကရက်တွေကပဲအများစုဖြစ်တာမို့ဒီမိုကရက်အမတ်နန်စီပလိုစီကအောက်လွှတ်တော်ဥက္ကဋ္ဌတာဝန်ကိုဆက်လက်တာဝန်ယူထားပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်အပေါ်အောက်လွှတ်တော်ကတရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှ February လကျမှကြားနာစစ်ဆေးဖို့အတွက်အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကအကြံပြုလိုက်ပါတယ်။ January လ6ရက်နေ့တုန်းက Capitol လွှတ်တော်အဆောက်အဦအပေါ်လူအုပ်ကြီးအတင်းဝင်တိုက်ခိုက်စုဖူထားကြအောင်လို့သမ္မတဟောင်းထရမ့်ကလှုံ့ဆော်ခဲ့မှုနဲ့တရားစွဲထားတာပါ။ဒေါ်နယ်ထရမ့်ဘက်ကအမှုလုပ်ငန်းစဉ်အတိုင်းအသေးချာဆောင်ရွက်နိုင်ရေးအတွက်အမှုကိုတုံ့တက်ပြီးတော့ခုပကံခြေပါနိုင်ရေးသူရှိနေတွေနဲ့တိုင်ပင်ပြင်ဆင်နိုင်အောင်လို့ February လလယ်လောက်အထိအမှုကြားနာတာကိုစိုက်ထားတဲ့လို့အထက်လွှတ်တော် Republican အမတ်တွေနဲ့ Republican ခေါင်းဆောင် McConnell ကြာသပတေးနေ့ကဖုန်းဆက်သွယ်ပြောကြားစဉ်မှာပြောကြားခဲ့တာဖြစ်ပါတယ်ဒီအမှုစတင်ရေးနဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာတဲ့ဒီမိုကရက်အမတ် Chuck Schumer နဲ့ Republican ခေါင်းဆောင် McConnell တို့ကြားမှာလည်းညှိနှိုင်းဆွေးနွေးမှုတွေလုပ်နေကြပါတယ်ကမ္ဘာနိုင်ငံပေါင်း52နိုင်ငံလက်မှတ်ရေးထိုးထားကြတဲ့နျူကလ িয়ার လက်နက်မှန်သမျှတားဆီးရေးနိုင်ငံတကာသဘောတူစာချုပ်ဟာဒီနေ့ January 22ရက်နေ့မှာစတင်အသက်ဝင်ပါတယ်။နှစ်ပေါင်း20ကျော်အတွင်းပထမဆုံးဖြစ်တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးသဘောတူစာချုပ်စတင်အသက်ဝင်တဲ့အပေါ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပြင်နိုင်ငံတကာကြက်ချီနီနဲ့လာချန်နီအဖွဲ့တို့ကကြိုဆိုခဲ့ကြပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း52နိုင်ငံကလက်မှတ်ထိုးထားတဲ့နျူကလ িয়ার လက်နက်တားမြစ်ရေးTPNW သဘောတူစာချုပ်ထဲမှာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့အင်အားကြီးနိုင်ငံတွေကတော့ပါဝင်လက်မှတ်ထိုးထားခြင်းမရှိသေးပါဘူး။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဟာကုလသမဂ္ဂရဲ့ထိပ်တန်းဦးစားပေးအဖြစ်ဆက်လက်ရှိနေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရသူ Stephen Dujarric ကထုတ်ပြန်ချက်ထဲမှာပြောထားပါတယ်။လူသားတွေနဲ့တဘာဝပတ်ဝန်းကျင်မှာကြီးမားတဲ့ဆိုးကျိုးတွေဖြစ်စေတဲ့အဲ့ဒီလက်နက်တွေကိုရှင်းလင်းဖြတ်သိမ်းဖို့အတွက်ကမ္ဘာတဝန်းနိုင်ငံတွေအရေးပေါ်ဆောင်ရွက်တင်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အားလုံးလုံခြုံပေးခြင်းရဲ့အတွက်အားလုံးအတူလက်တွဲလုပ်ကြရမယ်လို့အတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းအဲ့ဒီထုတ်ပြန်ချက်ထဲမှာပြောကြားထားပါတယ်။85နှစ်ကျော်ကြာအောင်ကြိုးစားခဲ့တဲ့ရလက်အကောင့်ထဲပေါ်လာတဲ့အတွက်လူသားတွေအတွက်အောင်မြင်မှုဖြစ်တယ်လို့နိုင်ငံတကာကြက်ချင်ဒီအဖွဲ့ ICRC ဥက္ကဋ္ဌကလည်းနိုင်ငံတကာလာချန်ဒီအဖွဲ့ IFR ီနဲ့ပူးတွဲထုတ်ပြန်တဲ့အကြေညာချက်ထဲမှာပြောကြားထားပါတယ်။ TPNW သဘောတူစာချုပ်ထဲမှာနျူကလ িয়ার လက်နက်ကြောင့်ထိခိုက်ခဲ့သူတွေအတွက်ကျန်းမာရေးဆောင်ရှားမှုပြန်လည်ထူထောင်ရေးနဲ့စိတ်ပိုင်းဆိုင်ရာအပိတ်ကူညီမှုတွေလုပ်ဖို့ပါဝင်ပါတယ်။ဒါရင်မကနျူကလ িয়ার လက်နက်အသုံးပြုလို့ဒါမှမဟုတ်စမ်းတက်လို့ပတ်ဝန်းကျင်ညဉ့်ဉန်းနယ်လို့သိထားတဲ့နေရာတွေမြန်သမျှကိုလည်းရှင်းလင်းမှာဖြစ်ပါရဲ့ရှင်။
ဒီလိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 7783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။တင်တော်ဝင်းမင်းပါပေါကြနေညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ကြောပြနေပါတယ်။ American သမ္မတဒီဂျိုးဘိုက်ဒန်စတာဝန်ထမ်းဆောင်တဲ့ပထမနေ့မှာချက်ချင်းပဲကိုဗစ်ကပ္ပကံရောဂါကြီးဆိုင်ရာသမ္မတအမိတ်တချို့ကိုတနေ့ကလက်မှတ်ထိုးထုတ်ပြန်ခဲ့ပါတယ်။ဒီကမ္ဘာလုံးကိုဗစ်ရောဂါပိုးထွက်ထားသူပေါင်း98သန်းကျော်လာချိန်မှာ American နိုင်ငံမှာတော့ဒီတန်းအများဆုံးခံရကလူပေါင်း 24.6 သန်းအထိကူးစက်ခံထားရချိန်မှာအခုလိုသမ္မတတက်ကပထမဆုံးဦးစားပေးလှူဆောင်ခဲ့တာပါမနေ့ကလက်မှတ်ထိုးခဲ့တဲ့သမ္မတအမိတ်လူတွေမှာတစ်ခုကတော့ကိုဗစ်ကာကွယ်ဆေးထိုးပေးဖို့အထူးဆေးထိုးပိုက်တစ်မျိုးကိုအရေးအတွက်ပို့ထိုးပြီးထုတ်လုပ်ဖို့လည်းပါဝင်ပါတယ်နောက်သမ္မတအမိတ်တစ်ခုကတော့ဒီကမ္ဘာကာယောဂကြီးအတွက်ပို့ထိုးစစ်ပေးနိုင်ဖို့ဆေးစစ်မှုဆိုင်ရာကြီးကြပ်ရေးကုန်အဖွဲ့ဖွဲ့စည်းလိုက်တာပါအမေရိကန်ပြည်သူတွေအနေနဲ့ဒီဆေးစစ်ခွင့်ရခြင်းရဖို့ရုန်းကန်နေရချိန်မှာအခုလိုဦးစားပေးအနေနဲ့လှူဆောင်လာတာပါနောက်သမ္မတဘိုင်ဒန်ရဲ့အမိတ်တခုကတော့ဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှော့ချနိုင်ဖို့မြို့ကူးဘတ်ကားတွေနဲ့ရထားတွေထဲမှာနောက်လေစိမ့်နဲ့လေရင်တွေပေါ်မှာထိရောက်မှုတွေ့ထားပြီးအလွယ်တကူလုံနိုင်တဲ့ Max ပတ်သက်တဲ့နှာခေါင်းစီမဖြစ်မနေတတ်ဖို့ပါအခုလိုအချိန်မှာနိုင်ငံရဲ့ကူးစက်မှုယောဂဆိုင်ရာထိတ်တန့်အရာရှိနဲ့သမ္မတဘိုင်ဒန်ရဲ့ကျန်းမာရေးဆိုင်ရာချန်ပီယံအရာရှိချုပ်ဒေါက်တာအန်ဆိုနီဖောက်ချီကလည်းတပြည့်စုံကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးနဲ့ပြန်ပူးပေါင်းပြီးစီရဲနိုင်ငံတွေကိုကူမဲ့ကိုဗစ်ကာကွယ်ဆေးထုတ်လုပ်ငန်းမှာပါပူပေါင်းဆောင်ရွက်သွားမယ်လို့ပြောခဲ့ပါတယ်ခင်ဗျ။တရုတ်နိုင်ငံကရှန်ဟိုင်းမြို့ကြီးမှာတော့ဒီကိုဗစ်ပိုးထွေသူများလာလို့တရုတ်မှာနာမည်အကြီးဆုံးဆေးရုံကြီးနှစ်ရုံနဲ့အနာဂတ်လူနေရပ်ကွက်တချို့ကိုလော့ကဒေါင်းချပိတ်ပင်လိုက်ပါတယ်။ရှန်ဟိုင်းဖူဒန်တက္ကသိုလ်ကင်ဆာဌာနနဲ့ရှန်ဟိုင်းဂျောထောင်းဆေးတက္ကသိုလ်နဲ့ချိတ်ထားတဲ့ရန်ဂျီဆေးရုံပြင်ပလူနာဌာနတွေမှာဒီကိုရိုနာဗိုင်းရပ်စ်ပိုးရှိသူအထွေများလာပြီးအခုလိုလော်ဒေါင်းချအသွာလာပိတ်ပင်ကန့်သတ်လိုက်တာပါဒီကိုဗစ်ပိုးစတင်ခဲ့တဲ့တရုတ်နိုင်ငံမှာအရင်တုန်းကပြင်းထန်တဲ့လော်ဒေါင်းချတာတွေနဲ့အဲ့ဒီနောက်အုပ်စုငယ်လေးတွေလိုက်ကူးစက်မှုတွေကိုဆေးပိုးစစ်ပေးတာလူတွေကိုခွဲထုတ်ကန့်သတ်ထားတာနဲ့လူချင်းခက်ခွာခွာနေစေတာတွေနဲ့လရွင်နယ်စီနှိမ်နင်းနိုင်လာခဲ့ရကနေအခုနောက်ပိုင်းလော်ဒေါင်းတွေစချလာနေရပါတယ်ဒီနေ့ပိုးထွေလူပေါင်း103ရှိခဲ့ပြီးမကြာခင်ကပိုးထွေပြန်များလာခဲ့တဲ့ပီကျင်းကျတော့တဝိုင်းမှာလော်ဒေါင်းချထားခဲ့ရပြီးဆောင်းတွဲဝင်မှာလည်းနိုင်ငံမြောက်ပိုင်းမှာပိုးထွေးမှုတွေတိုးလာတာနဲ့ရင်ဆိုင်နေရချိန်မှာရှေ့လာတရုတ်နှစ်တကူပွဲတော်မှာခီးမသွားကြဖို့ကိုလည်းတားမြစ်ချပါတယ်။မလေးရှားနိုင်ငံမှာလည်းအရင်နှစ်ထဲမှာဒီဗိုင်းရပ်စ်ကိုတစ်စုံတရာထိန်းထားနိုင်ခဲ့ပေမဲ့အခုနှစ်သစ်ဒီရပိုင်းတွင်နေစဉ်ပိုးထွေးသူထောင်ဝန်းတန်းတွေနဲ့ချီတက်လာလို့လော့ကဒေါင်းချသတ်မှတ်မှုအသစ်တွေပြင်းပြင်းထန်ထန်ပြန်ဆလုပ်နေရပါတယ်။မနေ့နှစ်ဆန်းပိုင်းတုန်းကလူချင်းခက်ခွက်ခွာနေတာနဲ့သုံးလလော်ဒေါင်းတင်းတင်းကြပ်ကြပ်ချပြီးမှအခြားရှေ့တောင်အရှာနိုင်ငံများစုလိုဒီကူးစက်မှုကိုထိန်းနိုင်ခဲ့ပေမဲ့စက်တင်ဘာပြည်နယ်ရွေးကောက်ပွဲအပြီးပြီးခဲ့တဲ့လကပဲပြည်နယ်တွင်ခီးသွားမှုပြန်ဖွင့်ပေးတဲ့နောက်ပိုးထွေးမှုမလေးရှားမှာပြန်များလာခဲ့တာပါ။ဒေါင်းကိုရီးယားမှာတော့နှစ်လအတွင်းနေစဉ်ပိုးထွေးမှုလုံး346ဦးဖြစ်ဒီနေ့မှအနည်းဆုံးကိုစရောက်လာတာမို့ဒီကိုဗစ်ကူးစက်မှုအဆိုးဆုံးအခြေအနေကလည်းရုံထွက်နိုင်ဖို့ကျန်းမာရေးပညာရှင်တွေသတိနဲ့မျှော်လင့်နေကြပါရစေခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံအတွက် COVID-19 ရောဂါကာကွယ်ဆေးအလုံးရေ2သန်းကိုအိန္ဒိယကကြက်တာရင်းနဲ့မှပို့ပေးလိုက်ပါပြီ။ Serum Institute of India ကလိုက်ဆေးယူထုတ်လုပ်တဲ့ AstraZeneca နဲ့ Oxford တက္ကသိုလ်တို့ရဲ့ COVID ကာကွယ်ဆေးကိုဘင်္ဂလားဒေ့ရှ်နိုင်ငံဓာကာလီစိတ်ကနေဆိုးရပိုင်တူလာရောက်စီပို့ခဲ့ပြီးဖြစ်ပါတယ်။ကမ္ဘာအကြီးအမားဆုံးကာကွယ်ဆေးထုတ်လုပ်ငန်းရှိတဲ့အိန္ဒိယနိုင်ငံဟာသူ့နိုင်ငံလူထုအတွက်ကာကွယ်ဆေးအလုံးလောက်ရဖို့လှုံ့ဆော်နေတယ်လို့တခြားဖွံ့ဖြိုးတဲ့နိုင်ငံတွေအနေနဲ့လည်းသူတို့ဖာသာကာကွယ်ဆေးထုတ်လုပ်ဖို့မလိုပဲရနိုင်အောင်ကူညီနေရမှာအရင်ဆုံးအိန္ဒိယနိုင်ငံတွေစီဒီသတင်းပတ်တွင်ကာကွယ်ဆေးစပို့ပေးနေတာပါဒီထက်မှာမြန်မာနိုင်ငံလည်းပါပါတယ်ဒါအပြင်နီပေါ်နိုင်ငံအတွက်ကာကွယ်ဆေးလုံးရီတစ်သန်းဘူတန်အတွက်တစ်သိန်းခွဲနဲ့မော်ဒိုက်နိုင်ငံအတွက်တစ်သိန်းပို့ပေးလိုက်ပြီလို့လည်းအိန္ဒိယနိုင်ငံကြီးဌာနကပြောပါတယ်ဆေးရှောင်းနိုင်ငံအတွက်လည်းပို့ပေးဖို့စီစဉ်ထားပါတယ် ဘင်္ဂလားဒေ့ရှ်နိုင်ငံမှာကျန်းမာရေးနဲ့ရှင်းလန်းလုပ်သားတွေကိုဖေဖော်ဝါရီလ10ရက်နေ့ကစပြီးကာကွယ်ဆေးထုတ်ပေးမယ်လို့ဘင်္ဂလားဒေ့ရှ်ကျန်းမာရေးဝန်ကြီးကအစောပိုင်းမှာကြေညာထားပါတယ်ခင်ဗျ။အမေရိကန်သမ္မတသစ်ဂျိုးဘိုင်ဒန်အစိုးရအနေနဲ့အရင်အစိုးရခံထားခဲ့သူတွေကိုစစားထုတ်လာနေရမှာ VOA American သံနဲ့ RFA လွတ်လပ်တဲ့အခြားသံတွေကိုကြီးကြပ်ရတဲ့ USAGM ခေါ် American ကမ္ဘာ့ Media Agency အကြီးအကဲတစ်ခုလည်းခန့်လိုက်ပါပြီ။အရင်သမ္မတဒေါ်နယ်ထရန့်ခန့်ခဲ့ပြီးဝေဖန်ခံမှုများခဲ့တဲ့ဒီ USAGM အမှုဆောင်ရာရှိချုပ် Michael Tuck နေရာမှာဝါရင့် VOA သတင်းရာရှိကယ်လူးချောကိုယာယီမှုဆောင်ရာရှိချုပ်ဖြစ်ခန့်ထားလိုက်တာမို့တာဝန်တက်ကိုစာယူနေပါပြီ။ဒါအပြင်ဒီဇင်ဘာလကပဲသမ္မတဆမ်အသစ်ခံခဲ့တဲ့ VOA ညွှန်ကြားမှု Robert Riley ကိုလည်းသူ့ရဲ့လက်ချောက်ဖြစ်တဲ့ Elizabeth Robbins နဲ့အတူဖယ်ရှားလိုက်ပြီးအရင် VOA သတင်းကမ်းညွှန်ကြားမှု Yolanda Lopez ကိုယာယီဒါရိုက်တာအဖြစ်ပြန်စားထိုးခန့်လိုက်ပါပဲ။အခုလိုဖေရှားခံရရတာကြောင့်ညမှုအောင်ရိုင်လီဟာနှစ်20ကာလအတွင်းနောက်တစ်ချိန်ဖြစ်စုစုပေါင်းတာဝန်ကာလတစ်နှစ်ကျော်သာတာဝန်ထမ်းဆောင်ခဲ့ပြီးယာတုကဆင်းပေးရတဲ့ပထမဆုံး VOA ညမှုဖြစ်လာပါတယ်။အသစ်ခံလိုက်တဲ့ခြောက်ကတော့ VOA မှာနှစ်ပေါင်း40ကျော်ကြာတာဝန်ထမ်းဆောင်ခဲ့ပြီးသူ့လုပ်ရည်ကိုင်ရည်ပေါ်အများအလေးစားခံရသူတစ်ဦးဖြစ်ကပထမဆုံးအမျိုးသမီး VOA ညွှန်ချုပ်လည်းဖြစ်လာတာပါ။သူ့ရဲ့လက်ထောက်ဖြစ်ကတော့အရင်ရှိလေပိုင်းဆန်လွင့်ကွန်ရဲ့ဥက္ကဋ္ဌဟောင်း Brian Connick ကိုအမည်တင်သွင်းထားပါတယ်ခင်ဗျ။ဟောက်ချာညာပိုင်းသတင်းတွေကိုမက်စမြတ်မွန်နဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရှာထူးတာဝန်ကို24နိုင်အပြည့်စတင်ထမ်းဆောင်လာနေမှာပဲနိုင်ငံလုံးဆိုင်ရာကိုရိုနာဗိုင်းရပ်စ်တုံ့ပြန်ဆောင်ရွက်ရေးသမ္မတအမိန့်တရားကိုထုတ်ပြန်လိုက်ပါတယ်။ဒီမဟာဗျူဟာထဲမှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုပြန်ဝင်ပြီးဆင်းရဲတဲ့အတိုင်းမြေအပအဝင်ကမ္ဘာသဝန်ကိုဗစ်ကာကွယ်ဆေးတွေတန်းတူဖြန့်ဝေပေးနိုင်ရေးဆောင်ရွက်နေတဲ့ WHO ရဲ့ COVAX အဖွဲ့နဲ့ပါပူးပေါင်းဆောင်ရွက်သွားဖို့လည်းပါဝင်ပါတယ်။ Pestivida Kusora တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတင်ပြသွားပါမယ်။ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်အမေရိကန်ပြည်ထောင်စုမှာသေဆုံးသူ၄သိန်းကျော်ရှိလာချိန်မှာပဲသမ္မတဂျိုးဘိုင်ဒန်ကကရောဂါတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တစ်ရပ်ကိုကြေညာပေးနေကထုတ်ပြန်လိုက်ပါတယ်။သမ္မတဘိုင်ဒန်ကအခုလိုပြောပါတယ်
။ Our national strategy is comprehensive. It's based on science.
ကျွန်တော်မဟာဗျူဟာကအတော်ပြည့်စုံပါတယ်။နိုင်ငံရေးရမဟုတ်ဘဲသိပ္ပံနည်းအရာအခြေခံထားတာပါ။ငင်းကွယ်တာတွေမပါပဲအမှန်တရားကိုအခြေခံရေးဆွဲထားတာဖြစ်ပါတယ်။ဒီထဲမှာအသေးစိတ်ပါပါတယ်။
တနင်္ဂနွေလုံးနှာခေါင်းစီမဖြစ်မနေတက်ဖို့ပိုးစစ်စီဖို့ခရီးသွားတွေကိုတီးခြားခွဲထားဖို့ကျောင်းတွေပြန်ဖွင့်နိုင်ရေးကူညီဆောင်ရွက်ဖို့နဲ့မရှိမဖြစ်အရေးပါတဲ့အလုပ်သမားတွေကိုအကာအကွယ်ပေးဖို့လည်းသမ္မတအမိန့်မှာပါဝင်ပါတယ်
။ This is a wartime undertaking.
ဒါဟာစစ်ပွဲကာလဆောင်ရွက်ချက်အတိုင်းဖြစ်ပါတယ်။ကရောဂါတုံ့ပြန်ရေးအတွက်ကာကွယ်ရေးအသုံးစရိတ်ဆိုင်ရာဥပဒေကိုအသုံးပြုမှာဖြစ်ပါတယ်။အစိုးရအေဂျင်စီအားလုံးနဲ့ပုဂ္ဂလိကအဖွဲ့အစည်းတွေအနေနဲ့ဝန်ထမ်းတွေကိုအကာအကွယ်ပေးတဲ့နေရာမှာလိုအပ်တဲ့ဆောင်ရွက်ချက်အချိန်မြင့်ဆောင်ရွက်ဖို့ပိုးစစ်ဆေးမှုတွေနဲ့ကာကွယ်ဆေးထိုးပေးဖို့ညွှန်ကြားထားတဲ့သမ္မတအမိန့်ကိုလည်းဒီကနေ့လက်မှတ်ထိုးထုတ်ပြန်လိုက်ပါပြီ
။နိုင်ငံတကာကျန်းမာရေးအတိုင်းအဝိုင်းနဲ့လည်းအမေရိကန်ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအမေရိကန်ပြန်ဝင်ပြီးတော့ကရောဂါတုံ့ပြန်ရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မယ်လို့အင်ဂျီရောကျန်းမာရေးအကြံပေးအရာရှိချုပ်ဒေါက်တာအန်တိုနီဖောက်ချီကကြားရပေးနေမှာအခုလိုကြေညာခဲ့ပါတယ
်။ The United States to join COVAX
မင်းကတော့ COVAX ဖွင့်တဲ့ပူပေါင်းမှာဖြစ်ပါတယ်။ပူပေါင်းဆောင်ပါဝင်တဲ့ COVID-19 ကာကွယ်ဆေးထုတ်လုပ်မှုဂျိုးပန်းချက်တွေညှန်းဆန်းတော့ Coronavirus ကာကွယ်ဆေးနဲ့ကုသမှုသုတေသနနဲ့ဆေးထုတ်လုပ်မှုခွင့်ရေးတွေနိုင်ငံအားလုံးညီညွတ်ညီမျှရာရေးအစီအစဉ်ဖြစ်တဲ့ ACT Accelerator ကိုလည်းအမေရိကန်ကအားပေးကူညီသွားမှာပါ။
ကာကွယ်ဆေးဆိုင်ရာမဟာဗျူဟာတွေမှာလည်းအမေရိကန်နာပဒနာဆိုတဲ့မူအရာသမ္မတဟောင်းထရမ့်ကနိုင်ငံပေါင်း92နိုင်ငံပူးပေါင်းဆောင်နေတဲ့ COVAX အဖွဲ့မှာမပါဘူးဆိုပြီးတော့အငြင်းဆိုထားတာပါ။ထရမ့်ရဲ့ဒီလိုရကိုဝေဖန်တဲ့သူတွေက virus ပိုးဆိုတာဟာနိုင်ငံနဲ့နိမိတ်တွေကိုခွဲခြားတာမဟုတ်ဘူးဆိုပြီးတော့ထောက်ပြကြပါတယ်။ Bipartisan Policy Center ရဲ့ဆေးဖက်ဆိုင်ရာအရာရှိချုပ်ဒေါက်တာအာနတ်ဖာရက်ကလည်းအမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့အကျိုးစီးပွားအတွက်မဟာမိတ်နိုင်ငံတွေကိုရောတခြားတိုင်းပြည်တွေမှာပါတည်ငြိမ်မှုရှိဖို့လိုအပ်တာကြောင့်တတ်နိုင်သမျှအကူအညီပေးဖို့သိအရေးကြီးရဲဆိုပြီးတော့ထောက်ပြထားပါတယ်။ Trump အစိုးရအဖွဲ့တက်တန်းကုန်သွားတဲ့အချိန်မှာပဲ WHO ကိုအမေရိကန်ပြန်ဝင်လိုက်တာပါ။သမ္မတဟောင်း Trump က WHO ရဲ့ကရောဂါတုံ့ပြန်ဆောင်ရွက်ပုံကိုမကြာခဏပြစ်တင်ဝေဖန်လိမ့်ရှိပါတယ်။ဂျိုးဘိုင်ဒန်အစိုးရရဲ့ဆုံးဖြတ်ချက်အပေါ် WHO အကြီးအကဲ Tedros Ghebreyesus ကအခုလိုဝမ်းမြောက်ဝမ်းသာပြောဆိုပါတယ်။
This is a good day for WHO ဒီနေ့ကဒီမိုကရေစီအတွက်ကောင်းမွန်တဲ့နေ့ဖြစ်သလိုနိုင်ငံတကာအကြမ်းအီအတွက်လည်းလေကောင်းတရဖြစ်ပါတယ်
။အမေရိကန်မှာတော့လူပေါင်း18တန်းကျော်ကိုကိုဗစ်ကာကွယ်ဆေးထိုးနှံထားပြီးပါပြီ။ဘိုင်ဒန်အစိုးရအဖွဲ့ကလည်းအစိုးရတာဝန်ယူပြီးပထမဆုံးရက်ပေါင်း100အတွင်းကာကွယ်ဆေးအလုံးရေတန်းတရားထိုးနှံပေးဖို့အာရုံစိုက်လုပ်ကိုင်နေပြီဖြစ်ပါတယ်။ကျွန်မနောင်လောပါ။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အိန္ဒိယနိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးသက်တမ်းဝယ်ဒီကနေ့ပဲမြန်မာနိုင်ငံကိုရောက်ရှိလာတာကြောင့်ရှစ်တစ်ပတ်မှာစတင်ထိုးနှံမှုစီစဉ်ထားတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ။အိန္ဒိယနိုင်ငံကကမ္ဘာအကြီးဆုံးဆေးထုတ်လုပ်ရေးကုမ္ပဏီဖြစ်တဲ့ Serum Institute of India နဲ့ဗြိတိန်အောက်စဖို့တက္ကသိုလ်တို့ပူးတဲ့သုတေသနလုပ်ထုတ်လုပ်ထားတဲ့ကာကွယ်ဆေးထိုးဆေးသက်တမ်းခွဲဟာဒီကနေ့မွန်းလွဲပိုင်းမှာပဲရန်ကုန်ပြည်ပဆိုင်ရာနေစိတ်ကိုရောက်ရှိလာတာပါမြန်မာနိုင်ငံကိုပထမဆုံးရောက်ရှိလာတဲ့ကာကွယ်ဆေးတွေကိုတော့အိန္ဒိယပြည်သူတွေနဲ့အိန္ဒိယအစိုးရကမြန်မာနိုင်ငံအတွက်လက်ဆောင်ဖြစ်ဒူရန်နာဖြစ်ကြောင်းလည်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်မတ်ကြီးမစ္စတာဆောရကူမာကဒီစိတ်မှာပဲသတင်းမီဒီယာတွေကိုပြောခဲ့ပါတယ်
We are sharing a Covishield vaccine which is being manufactured in
Oxford Tagdo AstraZeneca ne Serum Institute of India ပူးပေါင်းထုတ်လုပ်တဲ့ Covishield ကာဝဆေးတွေကျွန်တော်တို့မျှဝေရပါဒီကာဝဆေးတွေကိုကျွန်တော်တို့ရဲ့အဓိကမိဖအင်းကြီးချင်းနိုင်ငံတွေစီမျှဝေရဖြစ်ပြီးမြန်မာနိုင်ငံအတွက်ပရမဆုံးကာဝဆေးအလုံးကြီး 1.5 တန်းဒီနေ့ပဲရန်ကုန်ကိုလေယာဉ်နဲ့ရောက်တာပါမြန်မာကအင်းကြီးရနဲ့အသိနေကတ်တဲ့အင်းကြီးချင်းနိုင်ငံလို့ပြောပြရစီဒါကကျွန်တော်တို့နှစ်နိုင်ငံရဲ့အမြင့်မားဆုံးဆက်ဆံရေးပါကုသရောဂါဖြစ်ပြီးဒီပိုင်းနဲ့တည်းမှာပဲကျွန်တော်တို့နှစ်နိုင်ငံခေါင်းဆောင်တွေကြားမှာအနီးကပ်ဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ပြီးတော့ခင်ဗျားတို့တွေ့ရတဲ့ဒီနေ့ရောက်လာတဲ့ကာဝယ်ဆေးတွေကကျွန်တော်တို့အစိုးရကြားဆွေးနွေးမှုတွေရဲ့အကျိုးဆက်ပါ
မြန်မာအစိုးရကတော့အိန္ဒိယနိုင်ငံကလက်ဆောင်အဖြစ်ခမဲ့ပေးရတဲ့ထိုးဆေးတွေအပြင်နောက်ထပ်လူသက်တမ်းခွဲစားအတွက်လည်းဝယ်ယူထားပါတယ်အခုရောက်ရှိလာတဲ့ကာဝယ်ဆေးတွေကိုတော့ရန်ကုန်မြို့မှာရှိတဲ့ဗဟိုကာဝယ်ဆေးတူထောင်ရေးဌာနမှာထားရှိပြီးပြည်내နဲ့တိုင်းအသီးသီးကိုမနေ့ကငါစာပြီးဖြန့်ဝေပေးတော့မှာဖြစ်တယ်လို့လည်းဒီကနေ့ကာဝယ်ဆေးတွေရောက်ရှိလာတဲ့ဒီစိမ့်မှာပဲရန်ကုန်တိုင်းချမ်းမာရေးဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာထွန်းမြင့်ကသတင်းတောက်တွေကိုပြောခဲ့ပါတယ်ကာဝယ်ဆေးထိုးပေးမဲ့ချမ်းမာရေးဝန်ထမ်းတွေကိုလည်းမနေ့ကမှနောက်ထပ်တင်နန်းပေးဖို့စီစဉ်ထားတယ်လို့လည်းပြောပါတယ
်တင်နန်းပေးပြီးရင်ဦးစားပေးလိုက်ကျွန်တော်တို့ထိုးသွားမှာပါအားလုံးလည်းသိပြီးတဲ့အချိန်ပဲဦးစားပေးစီစဉ်နေမှာတော့နံပါတ်1ဦးစားပေးရတော့ကျွန်တော်တို့ရဲ့ COVID-19 ကာကွယ်ရေးထိန်းချုပ်ရေးကုသရေးလုပ်ငန်းတွေမှာရှေ့တန်းတွေမှာပါဝင်ခဲ့တဲ့ကျွန်တော်တို့ရဲ့ကျန်းမာရေးဝန်ထမ်းတွေပေါ့ပြီးတဲ့ခါကျလို့ရှိရင်တော့ကျွန်တော်တို့ပြည်ထောင်စုအစိုးရအဖွဲ့ဝင်ပုဂ္ဂိုလ်တွေနောက်ပြည်ထောင်စုလွှတ်တော်တက်ရောက်မဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်ကြီးတွေဒါတွေကိုလည်းကျွန်တော်တို့ထိုးပေးသွားမှာပါပဲနောက်တစ်ခုကတော့ကျွန်တော်တို့ COVID-19 ကူးစက်လွယ်တဲ့နော်အုပ်စုတွေနောက်သူတို့ကကူးစက်လို့ရှိရင်လည်းအသေးပြောက်မရမယ့်အုပ်စုတွေပေါ့လေဒါတွေကိုတော့ကျွန်တော်တို့ကဦးစားပေးအစီအစဉ်နဲ့ဒီလမကုန်ခင်ပါပဲစထိုးသွားဖို့ကျွန်တော်တို့ပြင်ဆင်နေပါတယ်စလည်းထိုးနိုင်တော့မှာဖြစ်ပါလိမ့်ခင်ဗျာ
မြန်မာနိုင်ငံကိုပထမဆုံးချိန်ကိုဗစ်ရောဂါကာကွယ်ဆေးရောက်ရှိတဲ့ဒီကနေ့အထိရောဂါကူးစက်ခံနေရသူက13,000ရောရှိနေပါတယ်ကျမ်းမာရေးနဲ့အစားအဝင်ဌာနရဲ့ဇန်နဝါရီလ22ရက်နေ့အထိစီရင်အရာကယ်ရောဂါကြောင့်သေဆုံးသူ3,000ကျော်နဲ့ကူးစက်ဖျက်ရသူအထူးလူနာပေါင်းက33,600ကျော်ရှိနေပါသေးရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်။အနာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရတက်တမ်းမှာပြည်내ဝန်ကြီးချုပ်ယာဒူးတွေကိုအရင်လိုပဲဆက်ယူထားမယ်ဆိုရင်မြောက်မန်းထားတယ်လို့အမျိုးသားညီညွတ်ရေးဖြစ်နိုင်ပါမလားဆိုပြီးမေးခွန်းထုတ်တဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျွန်မမိခါပါရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အမျိုးသားညီညွတ်ရေးကိုဦးတည်မဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုပြီး NLD ကပြောဆိုထားတဲ့အတွက်အစိုးရအဖွဲ့အစ်မှာတိုင်းရင်းသားတွေပုံမပါဝင်လာနိုင်မယ်လို့မျှော်လင့်နေကြတာပါဒါပေမဲ့လေတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်နေရာယာဒူးတွေကိုတော့ပ party win we go da cut up po alala she de a down and party do o gata manly time when you joke Dr. Zomi Manga Mani Runga with the dog to go pure so like our
Chica only a pizza jet go and go cut.
ပါလဲဆိုပြီးရှင်ဝင်ကြီးချုပ်ဆိုတာကကျွန်တော်တို့အစိုးရဖွဲ့ရတဲ့သူကလည်းပြေးတာမှာပေါ့နော်အဲ့တော့ဘာလို့ပြောပြောကျွန်တော်တို့ဒါကမြန်မာဒီမိုကရေစီဖွဲ့ချုပ်ကမဲပြတ်တတ်နိုင်လို့အစိုးရဖွဲ့မှာဆိုတော့ဝင်ကြီးချုပ်ကတော့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကပဲဖြစ်ဖို့များပါဒါအရင်တုန်းကလည်းတိုင်းပါဒါနှစ်ဆောင်ရှင်ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်ကိုပဲကျွ ဒီတစ်ချိန်မှာလဲအရင်တိုင်းဆက်သွားမယ်ဆိုရင်အမျိုးသားညီညွတ်ရေးအတွက်အလံဝေးနိုင်တယ်လို့ရခိုင်အမျိုးသားပါတီတို့ကထာဒေါ်အေနုစင်ကသတိပေးသွားပါတယ်
အဲ့တော့2020မှာဝေဖန်သုံးသပ်ခဲ့ကြတဲ့အနေအထားကိုလေ့လာရှုပြီးတော့အဲကိုရိုအနိုင်ရပါတီရဲ့မြန်တိုင်းပဲဆက်သွားမယ်ဆိုတော့အနေအထားကိုကြားသားလိုက်ရရောက်တာပေါ့လေအဲ့တော့2008ဖွဲ့စည်းပုံကိုပြင်မယ်အစ်စ်ပြန်ရင်းမယ်ဆိုတာမဟုတ်ဘူး2008ရဲ့ပေးတာချက်အရာအဲဆိုတာမျိုးကိုသုံးလိုက်ပြီးတော့လေမကြိုက်ပါဘူးဆိုတော့ဥပဒေတစ်ခုဟာအနိုင်ရပါတီတစ်ခုရဲ့အဲတာခွဲအတာကြီးအနေထားမျိုးကိုရောက်သွားပြီဆိုတော့လေအဲဘယ်တော့ပဲဝေဖန်သုံးသက်ထောက်ပြကလေးစီဟုတ်ရမလို့ဘူးဆိုတော့အနေထားကိုရောက်သွားတယ်လို့ပဲမြင်ပ
ါပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီကအများစုအဖြစ်အနိုင်ရခဲ့ပေမဲ့ရခိုင်ရှမ်းနယ်ကယားပြည်နယ်တွေလိုတိုင်းရင်းသားဒေသတချို့မှာတော့ဒေသခံတိုင်းရင်းသားပါတီတွေအများစုကပဲအနိုင်ရခဲ့တာပါရွေးကောက်ပွဲအပြီးမှာ NLD ပါတီမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွေးမျိုးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားဒေသတချို့ကိုတွားရောက်ပြီးဆွေးနွေးဖို့စီစဉ်ခဲ့ပေမဲ့တွေ့ဆုံမှုတွေအထာမမြောက်ခဲ့တာတွေလည်းရှိခဲ့ပါတယ်။မြမနိုင်ငံရေးလေးလာသုံးသပ်သူလည်းဖြစ်မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြမရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကတော့ NLD ပါတီအနေနဲ့ပြီးခဲ့တဲ့အစိုးရသက်တမ်းမှာကျင့်သုံးခဲ့တဲ့တချို့မူဝါဒတွေကိုပြန်လည်ပြင်ဆင်သုံးသပ်ဖို့လိုအပ်တယ်လို့ထောက်ပြသွားပါတယ
်။ NLD ပါတီကပြပြသက်နိုင်လာတယ်ဆိုတဲ့အခါကျတော့သူ့လူကိုသူဝင်ရုပ်ခန့်တာတော့ဒါပြဿနာမရှိဘူးပေါ့နော်။ဒါပေမဲ့လည်းခိုင်မှပြဿနာရှိရက်ဘာလို့ဆိုအခုချိန်မှာကိုမျိုးနယ်ကရွက်ောက်ပွဲမလုပ်ရသေးဘူးကိုအဲ့ဂျားတဲ့မှာခန့်လိုက်မယ်ဆိုရင်ခန့်တဲ့ဝန်ကြီးချုပ်က NLD ရပဲဖြစ်အောင်မယ်ဆိုရင်တရားဝင်မှုအားနည်းနိုင်တယ်ပေါ့ဗျာနော်တော်ပြည်နယ်ဝန်ကြီးချုပ်ဆိုတဲ့သူဟာသူ့ပြည်နယ်ကိုကိုစားပြုဖို့တော့လိုတယ်ရှမ်းပြည်မှာဆိုရင်ရှမ်းတပြိုးလည်းမဟုတ်ဘူးလေကျွန်တော်တို့ဂျာနဲ့တိုင်းရင်းသားအသီးသီးပါရှိတော့အားလုံးကျင့်နှံ့အောင်ကိုစားပြုမှုမျိုးသူပြဖို့လိုတယ်အရေးချင်းလိုတာပေါ့နော်ဒီပြည်နယ်တိုင်းဝန်ကြီးချုပ်လုပ်မဲ့သူတွေကအခုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်နားလေတဲ့လူမျိုးဖြစ်တဲ့ဒါမှပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ကူပြုနိုင်မှာပေါ့နော်နောက်တစ်ခုကကျတော့ဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကသူ့ပြည်နယ်တိုင်းကိုကိုစားပြုပြီးတော့ပြောရဲဆိုရဲတဲ့လူမျိုးဖြစ်တဲ့တာပေါ့ဗျာပါတီကိုသစ္စာခံနားထောင်နေတာမျိုးမဟုတ်ဘူးလေဆိုပါစို့ကျွန်တော်တို့ခရင်ပြည်နယ်ကဒါလိုတယ်ဆိုရင်အပေါ်ကိုလည်းပြန်ပြီးတော့တေချာတောင်းဆိုရဲတဲ့လူမျိုးဖြစ်ဖို့လိုတယ်လို့ထင်ပ
ါလာမယ့်အစိုးရတစ်ကိုရွေးချယ်ပေးမယ့်ပြည်အောင်စုအဆင့်တတိယအကြိမ်လွှတ်တော်ကိုတော့ရှိလာဖေဖော်ဝါရီပထမပတ်ထဲမှာစတင်ကျင်းပသွားမှာဖြစ်ပြီးတိုင်းရဲ့ပြည်နယ်လွှတ်တော်တွေကိုတော့ဖေဖော်ဝါရီဒုတိယပတ်ထဲမှာကျင်းပမှာဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်ကျွန်မမိခါပါVOA အတွက်သတင်းပေးဖို့ထားတာဖြစ်ပါရဲ့ရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခတွေကြောင့်တန်းဆောင်နေရတဲ့ဒုက္ခတွေထဲကအင်တောင်စုတရားလောက်ကိုမကြခင်နေရပြန်နိုင်အောင်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအက်ကနွန်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့6နှစ်လောက်ကတည်းကထွက်ပြေးတိုင်းဆောင်နေသူတွေအပါအဝင်ကိုခိုင်နမ်မတူမန်တုံဒေသတွေမှာခိုးလုံနေကြသူတွေကိုပြည်နယ်အစိုးရကနေရပ်ပြန်နိုင်အောင်စီစဉ်နေတာဖြစ်ပါတယ်။အင်တောင်စုတရားအတော်ကြက်တန်း900အကုန်ကြက်ခံပြီးပြန်လည်နေရာချထားပေးဖို့စီစဉ်နေတယ်လို့လည်းမန်တုံမြို့နယ်အမှတ်တင်မင်းစနမြေကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမိုင်းတိုင်းဆောင်က VOA ကိုပြောပါတယ်။
ရှမ်းနယ်ဆိုရဘတ်ဂျက်ကရှမ်းနယ်အတွင်းမှာဒီကက်ပလေးတွေပေါ့နော်ပိတ်တင်ဖို့ရန်အတွက်ကဟိုကကျက်တန်း900ရထားလိုက်တယ်အဲ့ဒါမှာရထားလိုက်တဲ့အခါကျတော့ကျွန်တော်တို့ရှမ်းနယ်မြောက်ပိုင်းမှာကိုခိုင်တို့နမ်မတူတို့မန်တုံတို့ကတော့သူတို့ကတော့အဲ့တော့ဖတ်ချက်လိုက်တဲ့အချိန်မှာဥမာပေါ့တိန်တဲ့အိန်တိန်တော်စုတရားအတွက်ပေါ့နော်တိန်ကျက်တန်း900ရထားတဲ့အခါကျတော့ကျွန်တော်တို့ကတော့အဲ့ဒါမှာပြန်တွက်ချက်တဲ့အချိန်မှာ ကျွန်တော်တို့ကတော့အဲ့မှာသရုပ်ရဲ့သဘောတူညီမှုလည်းရယူထားတယ်။
နောက်ထပ်ဆက်နှခုနေ့ကကချင်တိုင်းဒါလက်နက်ကိုင်အဖွဲ့ခင်အင်အေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရာဆုတ်ခွာရသူတွေအပါအဝင်ဒုက္ခသည်တွေကနေရာပြန်လိုကြတဲ့အတွက်ပြည်နယ်အစိုးရကစီစဉ်ပေးနေတာလို့လည်းပြောပါတယ်။အိုင်တောင်စု60နီးပါးခေါ်လုံနေတဲ့ဒုက္ခသည်စခန်းနှစ်ခုရှိရမန်တုံမြို့မှာလည်းနေရာပြန်ချင်သူတွေရှိနေတာကြောင့်အစိုးရကပြန်လည်နေရာချထားပေးနိုင်အောင်စီစဉ်နေပေမဲ့
တို့ပြန်ချင်တယ်အစိုးရအဆောက်အပံ့ချက်ရရများများတို့ကပြန်တို့လည်းပြန်မယ်ပြောတဲ့အခါကျတော့ရှောင်းကြည့်နေအစိုးရကနေပြီးတော့ဟိုတို့အတွက်အပူညီပေးမယ်အပူညီပေးမယ်အဲ့ဒါအိမိသားစုတစ်ခုကိုရထားတာတို့သိန်း50ဆေးဆုရထားတယ်ဘာကြောင့်မပြန်လာကြလဲဆိုတော့အဲ့မပြန်တဲ့လူတွေတော်တော်များများကျွန်တော်ကြည့်ရတာသူတို့ကပညာရေးပိုင်းကိုသူတို့စိတ်ဝင်စားတယ်။သားသမီးတွေကလည်းကြီးလာတယ်။ဆိုတော့သူတို့ကဒီမှာနေမယ်၊စက်ပန်းအလုပ်ကိုလုပ်မယ်၊ပြီးရင်ကိုယ့်ရဲ့သားသမီးကိုပညာရေးတောက်အောင်သူတို့လုပ်ပေးမယ်။သူတို့အဲ့လိုမျိုးစိတ်ကူးရရှိတယ်ပေါ့။ကျွန်တော်အများတော့အဲ့လိုပဲမြင်တယ
်။မန်တောင်မြို့နယ်အထွေထွေအောက်ချုပ်ရေးမှူးဦးမြတ်သူကတော့ဒုက္ခတွေတွေလှုံ့ချော်မှုရှိရှိနေရပြန်နိုင်အောင်စီစဉ်နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းပြန်ဖို့အတွက်နေ့ရက်အတည့်အကျကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းပြောပါရယ်
။အဲစီစဉ်နေတယ်စီစဉ်နေသေးပါနော်။အားလုံးပေါင်းရေမီလက်မဆက်သွေးတက်မကြီးပါ냐အားလုံးပြန်ဖို့တဲ့ဆိုတာနဲ့အားလုံးအစဉ်သိပြအောင်ပဲစီစဉ်စီမံကြကြပြီးတော့ဆောင်ရွက်သွားမှာဖြစ်ပါလေနော်။ကိုတို့ကတော့နေ့ရက်ပြန်နိုင်ရေးပဲဟိုကိုတို့ကလည်းအောက်ပဲအားထည့်ပြီးတော့ဆောင်ရွက်နေရပါနော်။သူတို့အားထုတ်ရင်မတမွားဆိုရင်တိုက်ပွဲလည်းမရှိဘူးနော်။အစီအစဉ်ဒါအားနေရတဲ့ဆိုင်ဘာမှအပြုမှုတွေဖြစ်တာမရှိဘူး။နေရက်ပြန်နိုင်ရုပ်ကိုပဲသက်ဆိုင်ရာဆွေးရတဲ့အနေနဲ့လေ။ဟိုဘက်ကရှိရှိပြန်နိုင်မှုတွေကိုဆောင်ရွက်နေပါလေ
။ချမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခါတွေကြောင့်တန်းဆောင်နေကြရတဲ့ဒုက္ခသည်300လောက်ဟာပြည်ခရက်နှစ်အောက်တိုဘာလကစလို့နေရက်ရင်ကိုပြန်သွားခဲ့ကြပြီးဒီနှစ်ဆောင်ပိုင်းမှာလည်းနောက်ထပ် 1500 လောက်နေရက်ပြန်ဖို့အစီအစဉ်ထားကြောင်းမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်။ဒုက္ခသည်စခန်းနှစ်ခုမှာခိုးလုံနေတဲ့မိသားစု130လောက်ကိုဒီနှစ်ဆန်းပိုင်းမှာနေရပြန်နိုင်အောင်ပြည်내အစိုးရကစီစဉ်နေတယ်လို့လည်းပြည်ခရက်လက်ထဲထောက်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျမအက္ခနွန်ပါဝေဝေအတော်တင်ပြပို့ထားတာပါ
။ထိုင်းအစိုးရကတရားမဝင်နိုင်ငံသားတလုပ်သမားတွေအတွက်တရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေရှောက်ထားခွင့်ပြုလိုက်ပြီးမြန်မာနိုင်ငံသားတွေကြားမှာကုန်ကြမ်းစည်မတက်နိုင်သူအများအပြားရှိနေတဲ့အကြောင်းပြောပြပါမယ်။ကျမအေးမှာပါထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြော့ပြန်တိုးလာနေချိန်မှာပဲတရားမဝင်နိုင်ငံသားအလုပ်သမားတွေကိုတရားဝင်အလုပ်လုပ်ခွင့်အထောက်အထားတွေရှောက်ထားကြဖို့ဒီလလေကစပြီးခွင့်ပြုခဲ့တာပါဒါပေမဲ့လည်းကာယောဂါကူးစက်မှုရှိမရှိစစ်ဆေးတာပါဝင်ခွင့်ပြုချက်လျှောက်ထားရမှာထိုင်းဘတ်ငွေ900ကျော်ကုန်ကြတာကြောင့်မြန်မာနိုင်ငံသားလျှောက်ထားသူနှဲပါနေသေးတယ်ဆိုပြီးထိုင်းနိုင်ငံအခြေဆိုင် AAC လုံသမားကူညီအဖွဲ့ကအလုံသမားရေးလှုပ်ရှားသူဦးရဲမင်းကပြောပြပါဗျာ။တိုင
်းအောင်ကတော့တိတ်မလုံနိုင်ကြဘူးမှာတိတ်မလုံနိုင်ကြဘူး။ဘာဖြစ်လို့လဲဆိုတော့လုံလမဲ့ဖြစ်နေတယ်။ပြီးတော့နေထိုင်ခွင့်ထောက်ထားတွေလုပ်ဖို့အတွက်သူတင်စုဆောင်တာမရှိဘူး။ထောက်ထားအဖြစ်လုပ်ပေးတဲ့နေရာမှာဒီအလုံးမဲ့အဖြစ်မရှိတဲ့လူကပုံများနေတယ်။အဲ့လိုမျိုးပုံစံနေနဲ့ဟိုဒီပိုင်းအောင်ကကလည်းခုဈေးရမ်းနေတယ်။6180ဒီပေါက်ဈေးရှိတယ်။ဟာ6180ဆိုတော့အများများပါတယ်။မြန်မာငွေနဲ့ဆိုရင်ကျွန်တော်တို့မြန်မာငွေနဲ့ဆိုရင်ကျွန်တော်4သိန်းခွဲခံမှန်းလို့ရတာပေါ့နော်4သိန်းခွဲဟုတ်ကဲ့4သိန်းခွဲတော့အဲ့တော့အဲ့ငွေကြေးကိုကျွန်တော်တို့မြန်မာလိုပိုင်းနဲ့ဘယ်လိုစေတော့စိတ်မတက်နိုင်အောင်ဖြစ်နေတာပေါ့ဟုတ်။ဆက်ခဲဖြစ်နေတာ။အဲ့ဒါကအစိုးရကတတ်မှတ်ထားတဲ့ဈေးနှုန်းတာလို့ဖြစ်တယ်။
ထိုင်းနိုင်ငံမှာတကြော့ပြန်ကူးစက်မှုတွေဖြစ်ပွားရမှာမြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားအလုပ်သမားတွေကြားကူးစက်မှုတွေတွေ့ရှိခဲ့တာကြောင့်ထိုင်းတာဝန်ရှိသူတွေကယောဂါပိုးစစ်ဆေးမှုတွေကိုတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာပါယောဂါပိုးစစ်ဆေးတာပါဝင်တရားဝင်နေထိုင်အလုပ်လုပ်ကံတွေရှောက်ထားရတဲ့လုပ်ငန်းစဉ်မှာအခက်အခဲတွေရှိတာကြောင့်တချို့မြန်မာနိုင်ငံသားရွှေ့ပြောင်းလုပ်သမားတွေကတော့ကြားပွဲစားတွေကိုအခကျင်းဝင်ပြီးရှောက်ထားတာတွေရှိနေတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။980နဲ့980အဲ့ဒါကလုပ်ငန်းအပီစီပေါ့လူသစ်တွေပြောတာပေါ့ဗျာ။980ဆိုတာရေလူသားတွေတို့ပြောတာ980ကကျတော့ယူယူဒါပေမဲ့အပြင်မှာလက်တွေ့ဈေးကတော့မဟုတ်ပါဘူးဗျာ။တောင်းကြော်ရေးကြီးတယ်။ဒါတွေကဒီလူတွေကပွဲစားနေပဲအများဆုံးပဲ။ချင်းစီက80 90ရန်ကပွဲစားနေပဲလုပ်ကြတာ။ဥပမာဆိုကျွန်တော်တို့ဆိုအွန်လိုင်းမှာ online mah seyen tu yang belu tu yang ni, sebab asing ni hari ni ni orang tu mah lupa kahat ni, jangan apa ye. Kalau orang lewat cikgu, alam itu mah selalu sih, kuma orang tu yang mah ni, ya ni. Jangan orang alur tanah ni lupa kahat. Biar boleh dah jual, ada khusus ya, boleh dah yang ciri. Jadi orang tahu tanah pada beli lupa kahat sama, orang sahmu. Tidak boleh pilih ni. Pasal ni jual melayu sekarang. Oh, ayah le pasal jual ni. Suah anak mana paham insaf ya. Eka jual tu rumah mana ni? Boleh sendiri. Jauh taman dua, paman ni luar solusi kedai mai. Ya, dia pilih sekarang.
Tiada orang lulu pun tahu tanya bodoh. Januari lah setengah yang ni kan? Februari lah setahun yang ni ti. Online kan? Show tanai jauh. Tanya lah bayi ni kan? Tambah tambah le. Tiada orang pun juga tahu tanya dulu ini ni. Nenek lulu pun yang si mampir balai. Tanya ngam ham jemaah lulu sama. Tunggu lah si mek tu bi lulu sama ini lulu sah dulu kan? Kemana tahu mek? Tiada orang tahu tanya lulu ni tu ye juga lo. Tengen lah lulu tak siapa. Kubi kaya kan? Saat tengen le. Tiga orang ni tempah lo. Lulu kaya ni sah ini kek kek jauh ni ada.
ไปไหนที่ที่เดิมมาลุตมาเรื่อยเนี่ยยังไงจะไปเช่นจะมาไหมมาท่านจะมาในสักการณ์นี้ตรงนี้ไปปูนี่หรอวะยูเอเมริกันตั้งยังวิดีโอเนี่ยยุ่งยากนะสิ่งนี้กูอเมริกันพี่รองสุวอชิงตันดีซีมีโรคอะไรทุเรียนไปนี่บ้างเลยอเมริกันพี่รองสุมาโควิด-19ยอกาคุ้มเสพยังปั้มมือเย็บออกเช่นนี้จ้า VOA Radio เนี่ยยกตั้งสิ่งนี้กูย้ายปงสันเปียงทุเรียนไปนี่บ้างเลยวิดีโอสิ่งนี้กูมันเนี่ยชาวนาอีกันเนี่ยคนนาอีกที่เนี่ยยากคนนาอีกันเนี่ยเส้นนาอีกที่เชนี่มาเว่ทุเรียนไปนี่บ้างเลยยกมีตาเนี่ยสิ่งนี้กูรอเนี่ยเจนยากคนนาอีกันเนี่ยคนนาอีกเว่ที่ปงมันเสพยี่ทุเรียนไปนี่บ้างเลยวิวเอ่ยทุเรียนจะดีกูวิดีโอเนี่ยจูรุสลาวน์อุปยิ่งวิวเอ่ยเฟซบุ๊กสามเนี่ยนามาเลยน่าสนใจชิวนั่นยังบาร์กนะ
มิงลาวาเช่อุตส่าห์ไปรอแป๊บสินเดือนสัปดาห์นี้เลยมีดมีกันเอาสมัครคิมบิทวีการ์ดสัปดาห์บ้างไหมมีดมีวิปปอจันทร์ทำบูชาสิกาเกย์อุบลีที่เอมีมาในงานมีอันส่งปอบาโฮลูอันนี้ด้วยมีดมีวิโกอแมนเกะกาเกย์ปีไหนเนี่ยปีปีส่งเนี่ยอุบลีที่เอพิพูเล่เฮจิเดลูWLB อเมริกันมีอีกบทจำพมุกากเวจ้าสีอุลิมุจามาโรลูเอชทวีชินิเซปิปิปิสเซนเยสเวบูลูอันนี้ตีเรลูWLB อพวยเอทวีเอทวีเอมูนอสเซเซกาพิวบาเลยเปรูเชทวีกูปิสเซนพิสเซฟูอเมริกันมีอีกพวยกาจำพิวบาเลยป้าเจ้ามาเลยอเมริกันมีอีกบทจำพมุริกูกากเวจ้าสีไหนเนี่ยอุบิทีเอปอบาลาบูนิซาลานิบาบิลาเมื่อจากเกมาเตปเวสิเมลโลดเตมาที่อุบลีมูจามปิสเซนเยสเวปิอาทานัยบูอัลลาลาเปรูชินิเดลสุราริกูโร WLB2D2EMU脑色塞骨塞对明年的，记得们留意看那马斯基跟塞查瓦也行。
ที่มีดมีวิบวัฒน์จำเป็นรูดจ้าสิกาเกย์อุบลีมุจังกูนัทเอาเสตตงคนในลามาสาบยาฮิสเวกเรลูชมาอุติบาร์เอ้อุสุยงานเนี่ยป้องคนในนี้ราชีลาบาบีแต่เมื่อกูที่อุบลีที่อันนี้เนี่ยมันเป็นทางไหนดีบุสโรป้าฮันจ้าอักันตัดด้วยชินิลูแต่เราที่จ้าจ้าเนี่ยลูชมาเลยเช่นยูอาเมสุยมีมาในงานกาตุยเอไม่เสียยาเยี่ยมยัยจุดเปลี่ยนแปลงเลยยามีพัตรุยาคิสิสต์มันอ๋อผัวราจิสุเรวาดาจิตตงดากาที่เนี่ยดีเชติเบ้ พี่รู้ใช่เลยพี่เปลี่ยนแปลงเลยชินเลยไงสิสานามิชิวดีอุบลีเด็กคู่เป็นมาอุดจะชาดอนไงยี่พี่เปลี่ยนแปลงมือเลยลูกชินเลยเปลี่ยนเลยพูเลยแค่เด็กเปลี่ยนเลยชิสเลยไม่ชิวเปลี่ยนเลยพูอัดด้วยกันเลยอาการตันเลยชิเด็กเปลี่ยนเลยชินเลยสิสานาเลยไม่ชิเด็กลูกเนี่ยต้องเปลี่ยนเลยเขาจะรออุบลีอยากไปเปลี่ยนป่าวอยากไปเปลี่ยนเอลูกอาการตันเลยชิเด็ก
WLB အနေနဲ့ရောဒီမူကျန်းနဲ့ပတ်သက်လို့ဘယ်လိုသုံးသပ်ထားတာရှိလဲဘယ်လိုအချက်တွေရောလိုအပ်တယ်ဆိုတာမျိုးထောက်ပြထားတာရှိပါလဲရှင
်ကျမတို့ရဲ့သုံးသပ်ချက်တွေမှာအဓိကအကြောင်းအရာ၄ခုကိုကျမတို့ထောက်ပြတယ်ပြီးလို့ရှိရင်တကယ်လို့အကောင့်ထဲပေါ်တဲ့အခါမှာဖြစ်လာနိုင်တဲ့အဟာတာတွေပေါ့နော်ဆိုတော့အမျိုးသမီးအကြံဖက်မှုတွေ၊ကင်တွယ်ဖြစ်ရှိတဲ့အခါမှာလူခွေရေးကိုတိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ်definition တွေအပါဝင်ဒီဥပဒေအရပြည်မှုပြစ်ဒဏ်အပါဝင်အဲ့အမျိုးတွေပေါ့နော်ဒီပဲနိုင်ငံတကာစာချုပ်စာနှုန်းနဲ့လူခွင့်ရေးနဲ့ပိတ်ပြီးတော့မချိကတ်တဲ့အပိုင်းတွေအများကြီးရှိတယ်နောက်တစ်ခုကြတော့ဒီဆိုတဲ့ဥပဒေတစ်ခုကိုဖြစ်ဖို့အတွက်ဆိုရင်ကျမတို့က ID card light ကိုကြည့်လိုက်တဲ့အခါမှာမပြည့်စုံဘူးပေါ့နော်ဥပမာတစ်ခုလည်းပြောမယ်ဆိုရင်စစ်ပဋိပက္ခဖြစ်နေတဲ့အမျိုးသမီးရဲ့အခြေအနေအမျိုးသမီးလုံခြုံရေးအခြေအနေအမျိုးသမီးရင်းချိအခြေအနေတွေကတော့အသေးစားမထည့်ထားဘူးတကယ်လို့ဒီလိုမျိုးအခြေအနေမှာရှိနေမျိုးသမီးဒီလိုဖြစ်လာလို့ရှိရင်ဘာမှဒီဥပဒေနဲ့မဆိုင်တယ်လို့ဖြစ်တယ်။ဒါတစ်ခုပေါ့နော်။နောက်တစ်ခုကျတော့စစ်ပဋိပက္ခမှာကျုလို့ခံရတဲ့အမျိုးသမီးတွေပေါ့နော်။ကျုလို့တဲ့သူတွေဥမာဆိုရင်နိုင်ငံတော်ရဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေတမတော်ပဲဖြစ်ရဲပဲဖြစ်ဖြစ်ဒီလုံခြုံရေးဆိုင်ရာတာဝန်ယူတဲ့သူတွေရဲ့ကျုလို့မှုတွေကအခန့်ကဏ္ဍတိတ်ချမရေးထားဘူး။ဒီဖက်မှာလည်း constitution ကကာကွယ်ထားတာရှိတယ်။စီရင်မှာပဲဖြစ်လာတဲ့ကြေညာဆိုတမတော်ကနေပဲစီဥပဒေအရစစ်ခုံရုံးအရပဲဖြည့်ရှင်းတဲ့အပိုင်းတွေရှိတဲ့အနေထားမှာအဲမှဆိုဒီဥပဒေအထက်မှာကာကွယ်တဲ့ကိစ္စမျိုးဖြစ်တယ်ပေါ့နော်ဒါတွေလည်းမရှိဘူးနောက်တစ်ခုကျတော့အရှင်သာကြံရင်းတဲ့အမျိုးသမီးတွေအတွေ့ပေါ့နော်ဝန်ဆောင်မှုတွေစိတ်ပြဿနာတွေအများကြီးပဲတချို့တိုင်းရင်းသားတွေတတ်မှဆိုရဲဥပမာဆိုဗမာစကားမပြောတတ်ဘူးဘာသာပြန်နေလည်းမရှိဘူးပြီးလို့ရှိရင်လည်းရုံးချေကလည်းကြာဖက်မှလည်းတရားရေးစနစ်အားမကောင်းဘူးအဝန်ဆောင်မှုတွေလည်းမကောင်းဘူးဆိုရင်ဘလို့ဒီနေ့မှတရားမျှတမှုရမှာမဟုတ်ပေါ့နော်ဒီဟာတွေကိုကျမတို့တွန်းနေဆိုတာတရားမျှတမှုရဖို့အတွက်အဓိကဖြစ်တယ်ပေါ့ပြုရှင်တာဝန်ယူမှုတာဝန်ခံမှုကိုကျမတို့ကဖြစ်ရှိစေချင်တာပေါ့အဲ့ဒါကြောင့်မလို့ဥပဒေကကာကွယ်ပေးရမယ့်ဟာမျိုးတွေဖြစ်ရမှာပေါ့နော်
အဲ့တော့အခုလိုလိုအပ်ချက်တွေကိုအကြံပြုထားတဲ့အပေါ်မှာရောတာဝန်ရှိသူတွေဘက်ကဒီအကြံပြုချက်တွေကိုနားထောင်တာပြင်ဆင်ဖြည့်ဆွတ်တာတွေရှိပါသလားဘယ်လိုအခြေအနေရှိပါလဲရှင
်အဓိကကတော့သူတို့ရဲ့လုံပိုင်ခွင့်နဲ့သူတို့အပေါ်မှာအများကြီးမူတည်တယ်ပေါ့နော်ဘယ်သူမှဆိုအစိုးရကိုအကောင်းပဲလုပ်စီချင်တယ်။သူရကလည်းကိုပြည်သူစကားကိုနားထောင်စီချင်တယ်ပေါ့နော်။အဲ့ဒီပြည်သူအတွက်ကိုပဲယက်တီပေးတယ်။ကိုရဲ့အမတ်တွေပဲဖြစ်ပေါ့နော်။ကိုရဲ့ကိုယ်စားလှယ်တွေပဲဖြစ်ချင်ကြတယ်ပေါ့နော်။ဒါပေမဲ့တစ်ဖက်မှာလည်းမြန်မာနိုင်ငံကဒီ2008ဖွဲ့စည်းပုံအရလည်းလွတ်တော်ခန့်ကဏ္ဍပဲပြောအုပ်ချုပ်ရေးခန့်ကဏ္ဍပဲပြောတရားစီရင်ရေးခန့်ကဏ္ဍပဲပြောအဲ့မှာပဲတချုပ်နေတယ်။အဲ့ဒီမှာအော်တိုမက်တစ်ကတက်မတော်တွေကရှိနေတယ်။အဲ့လိုမျိုးအပေါ်မှာသဘောထားအများကြီးစိတ်ဝင်စားတဲ့လို့တော်မှတချို့ကလည်းအဲ့မှာရှိနေရပါတော့ဆိုတော့ဒီလေးဒီချေချီကတော့ပြီးခဲ့တဲ့အစိုးရတက်တာပဲဖြစ်ပြီးခဲ့တဲ့တာဝန်ရှိသူတွေပဲဖြစ်ဖြစ်ပေါ့နော်ဒီမူကြပုံမှာလေးလေးနက်နက်နဲ့အမျိုးသမီးသူတွေရဲ့အတန်ကိုနားထောင်ပြီးအမျိုးသမီးသူတွေရဲ့အကြံပေးမှုတွေကိုတော့ထက်သွေးစီစံမှာမရှိဘူးပေါ့နော်
ဆိုအခုဆိုရင်ဒါနှစ်တွေအတော်ကြာလာခဲ့ပြီဒီဥပဒေမူကြမ်းကိုပြဋ္ဌာန်းနိုင်ခြင်းမရှိသေးတဲ့အပြင်ကိုလိုအပ်ချက်တွေကိုနားထောင်ပြီးတော့ပြင်ဆင်ဖြည့်ဆွတ်တဲ့အဆင့်လည်းမရှိသေးဘူးဆိုတော့ဒီဥပဒေမူကြမ်းကိုဒါအပြတ်တက်ရေးဆွဲရဲဆိုတဲ့ပုံစံမျိုးဖြစ်နေတာပါလားဒီသဘောမျိုးတက်ရောက်နေပါလားရှင
်ဟုတ်တယ်ဒီလိုသဘောမျိုးတော့တက်ရောက်တာပါဘာလို့လဲဆိုတော့ PR ကြောင့်လုံလုံလာတဲ့အရာတွေအများကြီးရှိတယ်အခုဆိုရင် donor က PR ပေးလိုက်တယ်အမျိုးသမီးမပါမနေရဆိုပြီးတော့တောင်းဝအရာပဲဖိတ်တာတွေရှိတယ်ဘယ်သူလဲလားဘယ်လို meaningful participation ဖြစ်ဖြစ်မဖြစ်ဖြစ်စိတ်ဝင်စားလာဖို့ပဲပါဖို့ပဲဆိုပြီးတော့ PR ကြောင့်ပေါ့နော်ဖြစ်တယ်လို့လှုပ်သွားတဲ့အရာတွေအများကြီးရှိတယ်အခုလည်းဒီလိုပဲ PR တွေကြောင့်လုံလိုက်ရတယ်ဆိုပြီးတော့အလုံးလိုက်လို့တော့တစ်ခါတစ်ဖက်မှာလဲသူကလဲ PR ပေးတဲ့လူကလဲထောက်တာမျိုးလားဘယ်လိုအကန့်အသတ်မျိုးလားဘယ်လိုမျိုးနဲ့လဲအခြေကြာကြာဆွဲပြီးတော့ image ယူခြင်းနဲ့သဘောမျိုးပေါ့လုံနေသေးပါလုံနေပါတယ်မပြည့်စုံသေးဘူးဆိုတော့အတောင်ပြတ်ချက်တွေပြန်တုတ်ပြန်နိုင်အောင်လုပ်တာပဲပေါ့နော်ဒါကလဲဖြစ်တယ်လို့လုပ်တဲ့သဘောမျိုးတော့ဖြစ်တယ်ပေါ့နော်
ဟုတ်ကဲ့ဘလို့ပဲဖြစ်ဖြစ်ဒီပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်မက်တွေနဲ့မကြခင်မှာလွတ်တော်တတိယစတော့မယ်ဆိုတော့ဒီလွတ်တော်ဆက်မှာရောဒီဥပဒေကြမ်းကိုအခုထောက်ပြထားတဲ့အစိုးပြချက်တွေကိုပါထည့်သွင်းပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလာနိုင်တဲ့အလားအလာဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါမလဲရှင
်ကျွန်မတို့မြန်မာနိုင်ငံအခြေအနေနဲ့ဆိုရင်တော့ဒါတကယ်အရေးကြီးတဲ့ဥပဒေတစ်ခုဖြစ်တယ်အရေးကြီးတဲ့လိုအပ်တဲ့ဥပဒေတစ်ခုဖြစ်တယ်အသို့တော့ပြည်ပြည်စုံတဲ့ဥပဒေတစ်ခုဖြစ်ဖို့တော့လိုတယ်ဒါလည်းအရေးကြီးတယ်ပေါ့နော်အဲဒါကြောင့်မလို့ကျွန်မတို့ကဥစားပေးပေါ့နော်အလုပ်ကိုစဉ်းစားတဲ့အခါမှာဥပဒေတွေကိုဆွေးနွေးတဲ့အခါမှာဥစားပေးအလုပ်ကိုကျွန်တော်တို့စဉ်းစားရအောင်မယ်ဆိုတော့ဒါကအရေးကြီးတဲ့လို့တဲ့ပုံပြည့်စုံအောင်လဲအရေးကြီးတယ်ဆိုတော့အရေးကြီးတဲ့ကိစ္စကိုကျွန်တော်တို့ဘယ်လိုဥစားပေးလုပ်မလဲပေါ့နော်ထည့်သွင်းစဉ်းစားကြည့်ချင်ပါတယ်လို့
ကျမတို့ကတော့မျော်လင့်တယ်ဒီလာမယ့်လူတော်အမတ်တွေကပြီးခဲ့တဲ့အခြေအနေတွေကိုလေ့လာသင်ယူပြီးတော့ဟောင်းပဲဖြစ်ဖြစ်အတိပဲဖြစ်ဖြစ်ပေါ့နော်အကောင်းဆုံးလှုပ်ဆောင်စေချင်တယ်သူတို့ဖြစ်ဒီအမျိုးသမီးများအကြံဖက်မှုဥပဒေကလည်းပြည်ပြည်စုံပြီးတော့တကယ်အားလုံးကိုလွှားခြုံနိုင်တဲ့ကာကွယ်နိုင်တဲ့ဥပဒေတစ်ခုကိုတည်တည်ချာချာစီစီပြီးတော့တည်တည်ချာဆွေးနွေးပြီးတော့အတီးပြုစေချင်တယ်ပေ
and Bujarigu, Tetumis in Zavene, Piadan Line and Chamuyo, Sheila. I lose so you, Baritilla namely.
Gelo Dadi Ubrega Agagwe Mishibu Suimono, as Sonapio de Lumu, the time they said it or passed Bamesui, Nimaninga Ye and Nitaga, Dodo Memiaga, the Ubregu, Mati like when they passed Tarawano, Akuda Mata Nitro Jan, and I remember Tidi and Yahi. Ubregu, Papas Tarabido, Matide Cajaro. Ubrega to Namale or two hundred pishina by the sheet. A two the pitaina di damaga. Yo ya silane, you are the lady, ne, oh, lonely jaddy, lonely jasupio, the young Miatara in Yashi. E elu muri go to Marugale, Chama Pisichi will to get Sinsazi Chinemono, to Marubu Piatare Uriboma to get Yatiame, Ubregale to get a cargo, Piame Ubri Piame, Lugale Uriapom, Shia. The Kajaroshi, Luga, Uri Te, Anna Pushide, Chiton Muri, Gala Divisi, Shini, Elumuri Hariga, Sepiro Chitoni Mesui, Tomorrow Palava, Uri, Piata, Piata, Palova, Tomorrow, Josa, Josa, Lumio Saita Baisa, Dre Cordi, Gamma Pian Lebusui, Uri Adi Dimeshi Mami, to sign it, Timas, I will sign it, Miss Elumu, Chitwame, Nikamu, Septimami. So Elamu, let him room with Chisichino, no? Anna by the Gabe Julu Julu, Gidulu Gabe Julu Julu, Dandan to do Kanzayame, Elumu Chini, tomorrow Chisich Malelo.
Okay, this is the item.
Group and two dozen American Queen Cinema, American Pilanzue, Lizard Choyo Mia, Tamara Joe Biden, Gentis are Jinsure, the Lizard Shinai, drink his and go, Chanel Onga, Jinjo Dinda Pitawa. သမရာကျန်းသစ်စာချင်းစုဝဲကျွဲဝါရှင်တန်ဒီစီကမှာသွားခဲ့မှာရွေးကောက်ခင်သမရာဂျိုးဘိုက်တန်ဟာဒယ်လာဝဲပြည်နယ်မှာအင်္ဂါနေ့က
2月ပထမအင်အောင်ကွယ်လွန်သွားတာကနေနိုင်ငံရေးဘဝစောက်လုံးဒယ်လာဝဲပြည်နယ်လူစုရဲ့အားပေးထောက်ခံမှုနဲ့ဖြတ်သန်းခဲ့မှုတွေနဲ့ပတ်သက်ပြီးတော့အားလုံးကိုအထူးကျေးဇူးတင်ကြောင်းဂျိုးဘိုင်တန်ကညှိနှိုင်းဆက်လက်နဲ့ပြောကြားခဲ့ပါတယ်။
And I want to thank you for everything to my fellow Delawareans.
ကောင်းချိန်ဆိုးချိန်တွေမှာအတူတူရှိနေခဲ့ကြတဲ့အတွက်အားလုံးကိုကျေးဇူးတင်ပါတယ်။ဒယ်လာဝဲပြည်နယ်မှာနေထိုင်ကြသူအားလုံးကိုဒီကနေ့ဒီနေရာမှာဘိုင်ဒန်မိသားစုကိုစားခင်ဗျားတို့ဟာကျွန်တော်ဘဝအတွက်အဖိုးမဖြစ်နိုင်သူတွေပါကျွန်တော်ရဲ့မိသားစုဝင်အားလုံးကျွန်တော်ရဲ့စတန်ဒါဘိုးရက်တီမှု
When I die, Delaware will be written on my heart. And the hearts of all of us.
အဘိုးပြောတယ်လို့မထင်ကြစီလိုပါဘူးဒါပေမဲ့ကျွန်တော်သာကွယ်လွန်သွားခဲ့ရင်ဒယ်လာဝဲပြည်နယ်ကိုကျွန်တော်နှလုံးသားကျွန်တော်တို့ဘိုင်ဒန်မိသားစုအားလုံးရဲ့နှလုံးသားမှာရေးထိုးမှာပါလို့လည်းဆိုပါတယ်အဲဒီနောက်မှာတော့ဂျိုးဘိုင်ဒန်ဟာသူ့ရဲ့ဌာနေဖြစ်တဲ့ဒယ်လာဝဲပြည်နယ်ကနေအင်္ဂါနေ့နေ့လယ်မှာဝါရှင်တန်ဒီစီကိုလေယာဉ်နဲ့ထွက်ခွာလာပါတယ်သူ့အရင်သမ္မတလိုမဟုတ တကယ်တော့သူအထက်လွှတ်တော်အမတ်ဘွားတာဝန်ထမ်းဆောင်စဉ်ဒယ်လဝဲနဲ့ဝါရှင်တန်ဒီစီကိုကူးကြီးတန်းကြီးလှုပ်ရှင်မှာတောက်လျှောက်အသုံးပြုခဲ့တဲ့ယထာနဲ့လာဖို့ဖြစ်ပေမဲ့လုံခြုံရေးအခြေအနေကြောင့်လေရင်နဲ့လာဖို့စီစဉ်ရတာပါအဲ့ဒီညနေခင်းမှာတော့မစ္စတာဘိုင်ဒန်ဟာရွေးကောက်ခံသူသမ္မတကမ်မလာဟဲရစ်နဲ့အတူဝါရှင်တန်မြို့တော်မှာကျင်းပတဲ့ COVID-19 ကြောင့်တည်ဆုံးခဲ့သူအမေရိကန်၄သိန်းကျော်အတွက်အောက်မေ့ဝယ်ထိမ်းမဲ့ဆုတောင်းပွဲကိုတက်ရောက်ခဲ့ကြပါတယ
် To heal we must remember it's hard sometimes to remember
နာကျင်မှုတွေတတ်တာစီဘူးမေ့ပျောက်ပြစ်လို့မရနိုင်ပါဘူးတခါတည်းရန်ခုလိုပြန်ပြောင်းသတိရတဲ့အခါနာကျင်ခံစားရပေမဲ့ဒီလိုနည်းနဲ့ပဲကုစားကြရတာဖြစ်တယ်လို့မစ္စတာဘိုင်ဒန်ကသမရလင်ကွန်အထိမ်းအမှတ်အဆောက်အဦကြီးရှေ့မှာကျင်းပတဲ့ဆုတောင်းပွဲမှာပြောကြားတော်ပါတယ်ဒီအဆောက်အဦကြီးရှေ့ကရေကန်မြေတစ်လျှောက်မှာတော့မီလုံပေါင်း400နဲ့အထိမ်းအမှတ်လှုပ်ထားပါတယ်ဒီနေရာကတော့ဗိုလ်တော်ဦးနဲ့မစ္စတာဘိုင်ဒန်သမရသစ်အဖြစ်ကျန်းသစ္စာကြီးစုဖို့ရှိနေတဲ့ကက်ပီတယ်လွတ်တော်အဆောက်အဦကြီးကနေအနောက်ဘက်တစ်လျှောက်မြင်နိုင်တဲ့အမျိုးသားရင်မြင်ရဲ့တစ်ဖက်အဆုံးမှာရှိတာပါဒီဆုတောင်းပွဲကိုမစ္စတာဘိုင်ဒန်ရဲ့ဇနီးနဲ့ရွေးကောက်ခံသူသမ္မတကမ်မလာဟဲရစ်ရဲ့ခင်မုန်းတို့လည်းတက်ရောက်ခဲ့ကြပါတယ်ကမ္ဘာပေါ်မှာ COVID-19 ရောဂါကူးစက်မှုတွေနဲ့သေဆုံးမှုအများဆုံးရှိနေတဲ့နိုင်ငံမှာသမ္မတအဖြစ်ဖြစ်လာတဲ့မစ္စတာဘိုင်ဒန်အနေနဲ့ဒီကပ်ဘေးကြောင့်ကြုံတွေ့နေရတဲ့အခြေအနေတွေကိုဥဆောင်ဖြေရှင်းမယ်လို့လည်းကတိပြုထားပါတယ်ရေကောက်ခင်သမရဂျိုးဘိုက်တန်ဟာအင်ဂျီရောရဲ့မျက်စောင်းတို့မှာရှိတဲ့သမရရဲ့အေဂီဟာဘလဲဟောက်စ်မှာအဲ့ဒီညကအနာယူခဲ့ပါတယ်။သမရစံသစ္စာကျင်းစုပွဲတွေဒီနှစ်မှာတော့ကာယောဂကာလဖြစ်တာကြောင့်ရောမကြသေးခင်ကွန်ဂရက်စ်လွှတ်တော်ကက်ပီတယ်ဆောက်ဦးကိုဝင်စီးခဲ့တဲ့ဖြစ်ရတဲ့ကြောင်းဂျိုးဘိုက်တန်မိန့်ခွန်းပြောကြားမယ်လွှတ်တော်အနောက်ဖက်မျက်နှာစာကနေစီးမြင်နေရတဲ့ National Mall အမျိုးသားရင်မြင်တဲ့အနီးဝန်းကျင်နေရာတွေကိုပါပိတ်ထားလိုက်ပါတယ်။အရင်ကတော့ဒီနေရာမှာစံသစ္စာချင်းစုဘဲကိုလူသိမ့်နဲ့ချီလာရောက်ကြတာပါအခုကမှတော့အဲ့ဒီနေရာမှာအခမ်းအနားမတက်ရောက်နိုင်မြဲပြည်သူတွေကိုကိုစားပြုတဲ့ဒီ LED မီးနဲ့ပုံဖော်ထားတဲ့အမေရိကန်အလံကြီးအပါဝင်အလံပေါင်း2သိန်းလောက်ကိုစိုက်ထူထားပါတယ်လုံခြုံရေးအတွက်တော့ပြည်နယ်အရန်လုံခြုံရေးတပ်ဖွဲ့2000ခွဲလောက်ကိုဝါရှင်တန် DC မှာချထားပါတယ်ဇန်နဝါရီ20ရက်နေ့မှာကျင်းပတဲ့46ရောက်မြောက်အမေရိကန်သမ္မတဂျိုးဘိုက်ဒန်ရဲ့စံသစ္စာချင်းစုဘဲကိုတော့ဆက်ရှိထင်ရှားရှိကြတဲ့သမရဟောင်းတွေဖြစ်တဲ့ Bill Clinton, George W. Bush နဲ့ Barack Obama တို့သူတို့ရဲ့ဇနီးသမရဂရောဟောင်းတွေနဲ့အတူတက်ရောက်ခဲ့ကြပါတယ်။နိုင်ငံတော်ခန္ဓာတွေမှာသူတို့သုံးဦးကိုအမြဲတပူတည်းတွေ့ရလေလေရှိပါတယ်။သမရဂျီမီကာတာကတော့ကျမ်းမာရေးကြောင့်ရောအသက်အရွယ်အရာပါဒီခန္ဓာကိုမတက်ရောက်နိုင်ပါဘူး။ Joe Biden ကတော့ကျန်းသစ်စာမကြီးဆိုခင်တရက်မှာသူဖုံးနဲ့ဆက်သွယ်စကားပြောခဲ့တယ်လို့ဆိုရတယ်အထက်နဲ့အောက်လွတ်တော်အမတ်တွေအများပြလဲအစင်လာမပြတ်တက်ရောက်ခဲ့ကြပါတယ
် I Joseph Robinette Biden Jr. do solemnly swear
I Joseph Robinette Biden Jr. do solemnly swear
that I will faithfully execute
သမရကိုတရားရုံးချုပ်တရားသူကြီး John Roberts ကကျန်းသက်စာကြီးဆိုပြီးခဲ့ပါတယ်သမရရဲ့မိန့်ခွန်းထဲမှာတော့ညီညွတ်ရေးနဲ့ပတ်သက်ပြီးတော့အဓိကထားပြောကြားခဲ့ပါတယ်အခမ်းအနားမှာ Lady Gaga ကနိုင်ငံတော်ဆင်းကိုတည်ဆုခဲ့ပြီးတော့နာမည်ကျော်အမှုပညာရှင်တွေဖြစ်တဲ့ Jennifer Lopez နဲ့ Garth Brooks တို့လည်းနိုင်ငံအတွက်ကွန်ပျူတာတွေတည်ဆုကြော်ပြပေးခဲ့ပါတယ်သမရအဖြစ်ကျန်းသက်စာကြီးဆိုတဲ့နေ့မှာအစင်လာအဖြစ်ညဘက်အိမ်ပြီးတော့မှစူးစူးပွဲအခမ်းအနားတွေကျင်းပလို့ရှိပေမဲ့ဒီနေ့မှာကိုဗစ်ကပေးကြောင့်သမရဘိုင်ဒန်ကဒီပွဲကိုမကျင်းပါဘူး။ကမ္ဘာကျော်ဟောလိဝုဒ်အနည်းပညာရှင် Tom Hanks ဦးဆောင်ပြီးသမရသစ်ကိုကြိုဆိုတဲ့ Celebrating America ဆိုတဲ့အစီအစဉ်လေးကိုတော့ online ကနေဆင်နွှဲပါရတယ်။သမရဘိုင်ဒန်စက်သစ္စာကျင်းပပြီးတာနဲ့ဒုသမရကမလာဟဲရစ်အပါအဝင်အခမ်းအနားတစ်ယောက်တည်းတခြားသမရတွေနဲ့အတူအာလင်တန်မျိုးသားစစ်သည်ငယ်ကိုတွေ့ရောက်ပြီးတော့စာဆုံးခဲ့တဲ့အစ်စ်တီတွေကိုဂုဏ်ပြုခဲ့ပါရတယ်။အမြောက်ပြဖောက်ဂုံပြုခဲ့သလိုအညတရစစ်တီကုဘိမမပန်းခွေချအလေးပြုခဲ့ပါရယ်ဒီနောက်မှာတော့သမရဂျိုးဘိုက်ဒန်ဟာအရင်သမရလက်ထက်ကချမှတ်ခဲ့တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေနှုတ်ထွက်တာပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနှုတ်ထွက်ခဲ့တာတွေကိုပြန်ပြင်မဲ့သမရအမိန့်ကြေညာချက်အတော်များကိုလက်မှတ်ရေးထိုးခဲ့ပါရယ်ခင်ဗျာ
အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ရွတ်ဆက်ပါ။ ီတစ်ပတ်တော့ဟန်ဂေရီကဇီဝဓာတုပညာရှင်နဲ့ဖန်တီးလိုက်တဲ့ပလတ်စတစ်ကိုခြေဖြတ်တဲ့ bacterial cocktail ကိုခေါ်တဲ့ရောနော bacteria အကြောင်းကိုပြောပြပေးပါမယ်
Medical founders of Polly, a Hungarian biotech company which has developed plastic eating bacteria.
ကျမတို့က Polly Loop company ကိုပူးပေးတည်ထောင်ထားပါတယ်။ plastic တွေကိုဖြည့်ဖြည့်တဲ့ bacteria တည်ထွင်တဲ့ Hungarian ဇီဝနည်းပညာကုမ္ပဏီပါလို့ဇီဝဓာတုပညာရှင် Liz Madras ကပြောသွားတာပါ။ Liz Madras နဲ့တငယ်ချင်းဖြစ်သူ Christina Levero ဟာ Hungary နိုင်ငံ Budapest အခြေစိုက် Polly Loop company ကိုတည်ထောင်လာတိတ်မကြသေးပါဘူး။သူတို့ကဘူဒဘတ်စ်နည်းပညာတက္ကသိုလ်မှာဆေးဝါးဓာတုနဲ့အင်ဂျင်နီယာဘွဲ့လွန်တင်နန်းတက်ချိန်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီးတဘာဝဝင်းကျင်ကိုဘလို့အကူအညီပေးနိုင်မယ်ဆိုတာကိုစဉ်းစားပြီးသူ့တေသနာတွေကိုလက်တွဲလှုပ်ဆောင်ခဲ့ကြပါတယ်။နှစ်နှစ်လောက်သူ့တေသနာလှုပ်ခဲ့တဲ့နောက်မှာ bacterial cocktail ကိုတည်ထွင်နိုင်ခဲ့ကြတာပါ။သူတို့ရဲ့ဒီ bacterial cocktail ဟာဘယ် plastic မျိုးကိုမဆိုသတင်းပတ်အနေနဲ့အတွင်းမှာပဲခြေဖြတ်တင်နိုင်တာတွေ့ရတဲ့အတွက်သူတို့ရဲ့ cocktail ကိုကမ္ဘာဝန်ကျင်ဉာဏ်ဉာဏ်မှုပြဿနာဖြေရှင်းရေးအတွက်အဖြေထုတ်ပေးနိုင်မယ်လို့သူတို့ကယုံကြည်နေကြတာပါ bacteria ကိုတစ်မျိုးတည်းမသုံးဘဲရောဆက်ပြီးသုံးတာဟာ plastic အမျိုးမျိုးကိုခြေဖြတ်နိုင်ဖို့လုပ်တာပါလို့လည်း list ကရှင်းပြပါတယ
် bacterial cocktail which metabolizes plastics and this is because it's not so one bacteria couldn't do all this because
bacteria cocktail လို့ခေါ်တဲ့ရောနော bacteria ကပလတ်စတစ်တွေကိုခြေဖြတ်နိုင်ပါတယ်။ပလတ်စတစ်ဆိုတာကမော်လီကျူးတွေတိတ်ရှုပ်ရှုပ်ထွေးထွေးနဲ့ဖွဲ့စည်းထားတဲ့ပစ္စည်းတွေဖြစ်တဲ့အတွက်ဘက်တီးရီးယားတစ်မျိုးနဲ့ဆိုရင်အလုံးမဖြစ်လို့အခုလိုရောထားတာကိုထုတ်ရတာပါ။ကျမတို့နေတိုင်းသုံးနေတဲ့ပစ္စည်းတွေကိုကြည့်ရင်သူတို့ကိုလှုပ်ထားတဲ့ပလတ်စတစ်အမျိုးအစားကအတော်ကြီးကိုများသလိုသူတို့ကိုဖန်တီးထားတဲ့ဓာတုပစ္စည်းကလည်းမျိုးစုံမှုအခုလိုရောနောဘက်တီးရီးယားကောက်တေးကိုထုတ်ရတာလို့ပြောပါတယ်။သူရဲ့ကောက်တေးဟာတစ်ခါသုံးပလတ်စတစ်ဘဲအမျိုးအစားကိုဖြစ်ဖြစ်သတင်းပတ်ခုနှစ်ပတ်အတွင်းမှာပဲခြေဖြတ်ပြနိုင်တယ်လို့ဒီလိုခြေဖြတ်ဖို့အတွက်ဓာတုဆိုင်ရာလုပ်ငန်းစဉ်တွေလည်းလှုပ်ရှားမလို့ပါဘူး။ဒါအပြင်ဓာတ်ပြောင်းဖို့အတွက်တခြားဓာတုပစ္စည်းတွေနဲ့ကြိုတင်ပြုပြင်ပေးစရာလည်းမလိုဘူးလို့ပြောပါတယ်။သူရဲ့ဘက်တီးရီးယားလေးတွေဟာသူတို့ဓာတ်ခွဲခန်းထဲကအင်ကျူဘေးတာပိုးမွေးစက်ထဲမှာနေကြပါလေ။သူရဲ့ပိုးမွေးတဲ့စတိုခန်းထဲမှာတော့ဆန်းတက်မှုကနေရတဲ့ရောဆက်ထားတဲ့ bacteria cocktail မျိုးစုံရှိနေတယ်လို့မရောနှောရသေးတဲ့ bacteria အမျိုးအစားတက်တက်ကိုလည်းဒီဆက်ထဲမှာပဲတင်ထားတာပါ Reuters သတင်းဌာနမင်းညာကမှာတော့ list ကကမ္ဘာတစ်လောမှာဆန့်ဖြစ်ပစ္စည်းတွေကြောင့်ငြင်းငန်းလာတဲ့ပြဿနာဟာအတော်ကြီးကိုဖြေရှင်းဖို့လိုအပ်နေတဲ့ပြဿနာလို့သူတို့မြင်တဲ့အတွက်ဒါကိုဖြေရှင်းနိုင်ဖို့သူ့ပြဿနာတွေလုပ်ခဲ့ပါတယ်လို့ပြောပါတယ်သူတို့တက်ကျွမ်းတဲ့ဇီဝနည်းပညာနဲ့ဓာတု engineer နည်းပညာတွေကိုပေါင်းစပ်ပြီး plastic တွေကိုသူတို့လာရဘဝကိုပြန်ပြီးပို့ပေးနိုင်အောင်သဘာဝအတိုင်းလဲနေတဲ့တန်တရာဆဝင်တဲ့ကိုပြန်ရောက်သွားစေတဲ့အခြေအနေတွေကိုဖန်တီးပေးဖို့အတွက်သူတို့ဆုံးဖြတ်ခဲ့တာပါတဲ့
The degradation process is very similar to how those leaves disappear from autumn until springtime a consistent
ဘဝပစ္စည်းရဲ့လုပ်ငန်းစဉ်ဟာတကယ်တော့ဒီကလေးတွေဆောင်းရံနေနွေဦးရသည်အထင်မတွေ့ရပဲတောက်သွားတာမျိုးနဲ့တိတ်ကိုတူပါတယ်ပေါင်းစုနေတဲ့အနုဇီဝပိုးမွားလေးတွေကသူတို့ကိုခြေဖြတ်ပေးတာပါဇီဝလောက်ကျန်းလောင်စာပေါ်မှာအခြေတီထုတ်ထားတဲ့ပလတ်စတစ်တွေနဲ့ကျမတို့ရဲ့ဘက်တီးရီးယားလေးတွေလှုပ်ဆောင်မှုကလည်းဒါမျိုးပါပဲလို့ Jess ကပြောပါတယ်သူတို့ရဲ့ဘက်တီးရီးယားလေးတွေဟာ polylactic acid ဖြစ်တဲ့ PLA plastic အမျိုးအစားကိုလည်းလွယ်လွယ်ကူကူခြေဖြတ်နိုင်စွမ်းရှိပါတယ်ဘရစ်တန်နဲ့အမေရိကန်နိုင်ငံကသိပ္ပံပညာရှင်တွေဟာပလတ်စတစ်ကိုစားတဲ့အင်ဇိုင်းတစ်မျိုးကိုတည်ထွင်နိုင်ခဲ့ပါတယ်။ဒီအင်ဇိုင်းက PET လို့အတူတူခေါ်တဲ့ polyethylene terephthalate ကိုစားပြင်နိုင်ပါတယ်။ဒီ PET အမျိုးအစားပလတ်စတစ်ဟာအတော်လူသုံးများပြီးဆန့်ကျင်လိုက်ရင်နှစ်များနဲ့ချီးပြီးမကြမ်းမစည်းပဲရှိနေနိုင်တဲ့အတွက်ပဝန်းကျင်အတွက်အတော်ကိုအန္တရာယ်ရှိတဲ့အရာပါ။ဒီလို PET အပေါ်ဝင်နိုင်ငံတကာသင်္ကေတစနစ်နဲ့သတ်မှတ်ထားတဲ့ပလတ်စတစ်အမျိုးအစားခုနှစ်ခုစလုံးကိုသူတို့ရဲ့ကောက်တေးကခြေဖြတ်နိုင်စွမ်းရှိတယ်လို့ Polly Loop ကုမ္ပဏီရဲ့ CEO ဖြစ်တဲ့ Liz ကပြောပါတယ
်။ There are successful attempts with PET degradation though. But in our case, we do all types of plastics from resin identification once
ဒီစီကိုချစ်ချက်ဖို့လုပ်တဲ့နေရာမှာလေအောင်မြင်မှုရပါတယ်ကျမတို့ကပလတ်စတစ်အမျိုးအစားအားလုံးအတွက်ဆန်းပါတယ်ကော်စစ်လိုပလတ်စတစ်ကစားပြီးအမျိုးအစားခုနှစ်မျိုးစလုံးအလုပ်ဖြစ်တဲ့အပြင်ပလတ်စတစ်အစွာအထက်ထပ်လောက်ထားတာတို့ပလတ်စတစ်အရောတို့ကချစ်ချက်နိုင်စွမ်းရှိတယ်လို့လည်းပြောပါတယ်ဒီလိုချစ်ချက်ရမှာသတင်းနှစ်ပတ်လောက်တည်းမှာပဲ
plastic တွေဟာအပိုင်းစာလေးတွေဖြစ်ကိုရောက်သွားနိုင်တယ်လို့သတင်းခုနှစ်ပတ်လောက်ရောက်ရင်တော့အညိုရုံအော်ဂန်နစ်အနှစ်အရေးဖြစ်ကိုကြောင်းသွားနိုင်တာကိုသူတို့ကလက်တွေ့ပြသခဲ့တာပါသူတို့ရဲ့ကနဦးဓာတ်ခွဲခန်းစမ်းသပ်မှုတွေအရဒီအနှစ်အနေအရေးတွေဟာမြေစည်းလောပိုးပြီးကောင်းလာအောင်လုပ်ပြီးတဲ့ပစ္စည်းတွေဖြစ်စိတ်ချလက်ချသုံးနိုင်တယ်လို့ဆိုပါတယ်ဒါပြန်ဒါတွေကိုစီဝပလတ်စတစ်တွေထ to create a media
that is responsive to the plastic ဒီကပြဿနာတဲလို့ကျမတို့မြင်ပါတယ်။ဒါကြောင့်ဇီဝနည်းပညာနဲ့ဒါတို့အင်ဂျင်နီယာနည်းပညာတွေကိုပေါင်းပြီးပလတ်စတစ်တွေကိုသူတို့မူလနေရာပြန်ပြီးရောက်အောင်သဘာဝရဲ့တန်တရားလေးဖြစ်စင်တဲ့ကိုပြန်ပြီးပို့ပေးနိုင်မယ်နည်းကိုထွန်းဖို့အတွက်ဆုံးဖြတ်ခဲ့တာပါလို့ပြောပါတယ်။သူတို့ရဲ့ပေါ်လီလုတ်ဂုံကြီးဟာအမေရိကန်အခြေစိုက်နာမည်ကြီး တက်စတာဆင်းနှင်းနှောင်းမှုကော်မတီကြီးနဲ့ဟန်ဂေရီကဆုံးတီထွန်သူတွေအားထားရတဲ့ဘက်စပူစီပါတနာဆိုစီကအရင်းအမြစ်ကိုရယူပြီးစက်ရုံတိစောက်ဖို့ပါစီစဉ်နေပြီဖြစ်ပါတယ်။ဆုံးတီထွန်ပညာရှင်နှစ်ဦးကတော့သူတို့ရဲ့ဘက်တီးရီးယားကောက်တေးလကပလတ်စတစ်အပြင်ပဝန်းကျင်ငြိမ်းချမ်းစေတဲ့တခြားပစ္စည်းတွေကိုခြေဖြန့်နိုင်စွမ်းရှိမရှိသူ့ရဲ့တနာဆက်ပြီးလုပ်နေကြပါတယ်ဆိုတာကိုတင်ပြရင်း
2022年1月16日，2022年3月18日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022年1月16日，2022 ဒီကနေ့ကျွန်တော်တို့ရဲ့ပတ်သက်ကရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခါတွေကြောင့်တိုင်းဆောင်နေရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်မှတ်ရေးထိုးခဲ့ပါတယ်။ပြည်သူတန်းတရားကိုရက်တရအတွင်မှာကိုဗစ်ကာကွယ်ဆေးထိုးမယ်ရည်မှန်းချက်ဟာလက်တွေ့ဖြစ်နိုင်တဲ့ရည်မှန်းချက်ဖြစ်တယ်လို့ကိုဗစ်ကာယောဂဆရာထိတ်တန်းအကြံပေးဒေါက်တာအန်တိုနီဖောင်ချီကလည်းပြောကြားပ
Ataludoma, February Lajama, Jana Sisibu Dre, Ataludo Republican Gonsal Mitch McConnell got a champuari, Donald Trump Becca, a Hulunganzi and die, a theatre Samuel Naye Dre, a Mugu Donta Biro, Kuka Chiba Naibo, Tuya Shinir in a diamond blessing Nayalo, February La Lelauti, a Musatin Jana Lago, Saint Harden Elu, Ataludo Republican Madrine, Republican Gonsal McConnell, Doctor Nirunga, Fonsep Yosema, Yogirawa. ဒီအမှုစတင်ရေးနဲ့ပတ်သက်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်လာတဲ့ဒီမိုကရက်အမတ်ချက်ရှူမန်နဲ့ရီပက်ဘလစ်ကန်ခေါင်းဆောင်မကွန်နယ်တို့ကြားမှာလည်းညှိနှိုင်းဆွေးနွေးမှုတွေကိုလုပ်နေကြပါတယ်။ကမ္ဘာနိုင်ငံပေါင်း52နိုင်ငံလက်မှတ်ရေးထိုးထားတဲ့နျူကလ িয়ার လက်နက်တားမြစ်ရေးTPNW သဘောတူစာချုပ်ထဲမှာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားကြတဲ့အင်အားကြီးနိုင်ငံတွေကတော့ပါဝင်လက်မှတ်ထိုးထားခြင်းမရှိသေးပါဘူး။ India Nanga, Serum Institute of India's Hegomani, Britain Nanga, Oxford Doctor, Budre Santa Tolo Tare, Govic Gagwe, Say the Tangwe, Yamanangango, Digni Yashi Lavare, Digovic Gagwe, Sego, Pinene, Dine, Digo, Lepangani, Sabido, Pianwevi, Uzabi, Sienlai, Gagwe, Say, Tobi, Dama Chedelo, Jamai Dawi, Siduga, Piovare, Akula Sauyare, Siri, Apia, Nauta, Say the Tangwe Gule, India Nangani, Yamaga, where you Tabarishin. Few in your mind, season ago, Nyako Nagani said, I teach Washington Murogani, Diet Tolling it up, Chipari. A good Tajani, Yabet to a radio at the Himubara de la Bavish. Few season ago, Nasin Abbey, Tishu Jari at Red Chizu Jamare, Tamasunya Mama.
This program has come to you from the Voice of America, Washington.